Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ18ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေคลื่นโทมิเตอร์31 32 51เนี่ยคลื่นเลมิเตอร์190รูปก็นี่ได้ย้ายทุ่งลื่นไปนี่บาพี่ရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကလူနေသူစိတ်ဘာသာဝင်တွေရဲ့ဖျားချောင်းကိုစစ်သွေးကြော်တွေတိုက်ခိုက်ခဲ့တာကြောင့်2ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာသွားခဲ့ပါတယ်အိန္ဒိယနိုင်ငံမှာတော့စစ်သားစုဆောင်ရေးအစီအစဉ်ပေါ်မှာဆန္ဒပြမှုတွေပို့ပြီးတော့ပြင်းထန်လာနေပါတယ်။အမေရိကန်ပြည်ထောင်စုမှာဂျွန်စနစ်ဆုံးသက်ချုပ်ငြိမ်းသွားတဲ့အထိမ်းအမှတ် Junti အထိမ်းအမှတ်ပွဲတွေကိုဝါရှင်တန်မြို့တော်အပါဝင်အမေရိကန်ကမြို့တွေမှာကျင်းပနေပါတယ်။ဒီလိုထိတ်တန့်ရောက်နောက်ဆုံးရသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေအတူစနေညမှာတော်ရရှင်နေနားဆင်ရမယ်အတန်လွင့်အစီအစဉ်တွေထဲမှာတော့မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အစီအစဉ်မှာစစ်ကောင်စီလက်အောက်ဖန်တီးမှုတွေကန့်သက်ခံရတဲ့အခြေအနေကိုတင်ပြထားပါတယ်
ကျွန်တော်တို့ဘာမှလုပ်လို့မရဘူးပြိအကုန်လုံးကိုသူတို့ပြစီပိတ်ထားပိတ်ပြထားပါတယ်ကျွန်တော်တို့တော်ပြစ်ကျွေးနေတဲ့အတန်တွေကျွန်တော်တို့ရေးနေတဲ့ပုံတွေကျွန်တော်တို့ဆွဲနေတဲ့ပုံကျွန်တော်ပေးနေတဲ့ဟိုအသည့်ပိုက်တော့ဒီအောက်မှာကျွန်တော်တို့ပေးဖို့အရန်ဆက်နေတော့ပါ
ထို့တန်စီစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူခွေနဲ့ခေတ္တကြိမ်ကဘာသတင်းနောက်ပြီးတော့တပတ်အတွင်းကထိတ်တန့်ရောက်မြန်မာသတင်းတွေနဲ့နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြထားတဲ့သတင်းဆောင်မတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကလူနေစုစိတ်ဘာသာဝင်တွေရဲ့ဖျားချောင်းကိုစစ်သွေးကြော်တွေဒီနေ့မနက်စောပိုင်းကတိုက်ခိုက်ခဲ့တာကြောင့်2ယောက်ထပ်မံသေဆုံးပြီးတော့9ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာလီဘန်တာဝန်ရှိသူတွေကပြောပါရယ်။သေဆုံးတဲ့သူ2ယောက်မှာတယောက်ကစိတ်လူမျိုးတူဖြစ်ပြီးတော့နောက်တစ်ယောက်ကတော့တာလီဘန်လုံခြုံရေးအဖွဲ့ဝင်ဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရအဗ်ဒူနာဖီတခေါကသတင်းတော်တွေကိုပြောပါရယ်။သံတမန်အုပ်စုဟာကတ်အီပါဝါအရက်ကဖျားချောင်းအဝင်ဝမှာရှိတဲ့လုံခြုံရေးတွေကိုလက်ပစ်ပုံးနဲ့ပစ်ပြီးတော့အဲ့ဒီဖျားချောင်းနဲ့ဝင်သွားတာဖြစ်တယ်လို့ဒါကောကပြောပါတယ်။အဲ့ဒီနောက်တာလီဘန်လုံခြုံရေးတပ်ဖွဲ့ဝင်တွေကဖျားချောင်းဝင်းကိုအမြန်ဝိုင်းလိုက်ပြီးတော့နှစ်ဖက်အပြန်အလှန်ပစ်ခတ်ကြတာမှာစစ်သွေးကြော်တွေအကုန်လုံးတည်ဆုံသွားခဲ့ပါတယ်။အဲ့ဒီနေရာကမိဂိုလုံကြီးတွေထွက်လာတာကိုဒေသခံဒေသတွင်းရုပ်သံလိုင်းတွေကပြသခဲ့ပါတယ်။စစ်သွေးကြော်တွေဟာဖောက်ခွဲပစ္စည်းတွေအပြစ်တင်လာတဲ့ကားကိုလူစီကားတဲ့နေရာကိုမောင်းပြီးဖောက်ခွဲဖို့ကြိုးပမ်းခဲ့ပေမဲ့သူတို့ပြစ်မှတ်ထားတဲ့နေရာကိုမရောက်ခင်မှာပောက်ကွဲသွားခဲ့တာလို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တိုက်ခိုက်မှုဖြစ်ပေါ်တဲ့အချိန်မှာဖျားချောင်းအတွင်းလူ30လောက်ရှိတယ်လို့လည်းဖျားချောင်းတာဝန်ရှိသူတူကပြောပါတယ်။အခုချိန်ထိတော့ဘယ်သူကမှဒီသူတို့လက်ချက်ဖြစ်တယ်လို့ထုတ်ပေါ်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
။အိန္ဒိယမှာတော့စစ်သားစုဆောင်ရေးအစီအစဉ်သစ်ပေါ်ဆန္ဒပြမှုတွေကျယ်ပြန့်တင်ထန်လာနေပါတယ်။အိန္ဒိယမှာဒီရေတိုစစ်သားစုဆောင်မှုအစီအစဉ်သစ်ကိုဆန္ဒပြမှုတွေအခုလိုပိုကျယ်ပြန့်လာပြီးနိုင်ငံအစီအပိုင်းဘီဟာပြည်နယ်မှာဆိုရင်ဒီနေ့ဆန္ဒပြသူတွေဟာပြည်သူပိုင်ပစ္စည်းတွေကိုဖျက်ဆီးခဲ့ကြတယ်လို့မြေထားဘူရာယုံတဲကရုံးခန်းတွေကိုလည်းဝင်ရောက်ဖျက်ဆီးခဲ့ကြပါတယ်။ထောင်နဲ့ချီတဲ့လူငယ်တွေဟာယထားသွဲတွေကိုတိုက်ခိုက်ဖျက်ဆီးတာယာတွေကိုမိရှုခဲ့ကြတဲ့အပြင်တာဝန်ရှိသူတွေအနေနဲ့လည်းပဋိပက္ခတွေဖြစ်ခဲ့ကြပါတယ်။ရဲလေးဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဆန္ဒပြသူ၁၂ဦးထက်မနည်းကိုဖမ်းဆီးခဲ့တယ်လို့ဘီဟာပြည်နယ်ရဲဌာနတာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနိုင်ငံတပွင့်ပေါ်တူနေတဲ့ကစတင်နေတဲ့ဆန္ဒပြပွဲတွေအတွင်းအခုချိန်ထိအနည်းဆုံးလူနှုတ်သေဆုံးခဲ့ပါတယ်အိန္ဒိယမှာနှစ်စဉ်စစ်သား46,000လောက်ကိုစုဆောင်းပြီးအခုတော့၄နှစ်တာဝန်ထမ်းဆောင်ပြီးသွားရင်25ရာခိုင်နှုန်းကိုပဲရေရှည်စစ်မှုထမ်းဖို့ခန့်အခါကျန်းသူတွေကိုအနာပေးမယ်လို့ဆိုရကပေါ်တူနေမှာကြေညာခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့တာပါခင်ဗျ
ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီဟာပင်လယ်နက်ကိုင်ယူရန်ဒေသကမိုက်ကိုလစ်မြို့ကိုဒီနေ့စနေနေ့မှာသွားရောက်ခဲ့ပါတယ်။မိုက်ကိုလစ်မြို့ကိုရုရှားဘက်ကမနေ့တောက်ကြာနေ့ကတိုက်ခိုက်ပြီးတဲ့နောက်မှာသမ္မတဇယ်လင်စကီဟာအခုလိုသွားရောက်ခဲ့တာဖြစ်ပါတယ်။ရုရှားဘက်ကအဲ့ဒီတိုက်ခိုက်မှုအတွင်းနှစ်ယောက်ထပ်မနေ့တည်ဆုံးခဲ့တယ်လို့မိုက်ကိုလစ်ဒေသအုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ဒါပြင်ယူကရိန်းသမ္မတရုံးကထုတ်ပြန်လိုက်တဲ့ဗီဒီယိုတစ်ခုမှာတော့သမ္မတဇယ်လင်စကီဟာအဲ့ဒီဒေသကစစ်ဘက်အကြီးအကဲဗီတာလီကင်အပါဝင်သူ့ရဲ့အဖွဲ့ရင်းနဲ့အတူမိုက်ကိုလစ်ဒေသအုပ်ချုပ်ရေးအဆောက်အအုံထိခိုက်ပျက်စီးသွားတာကိုလည်းသွားရောက်ကြည့်ရှုခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလကအဲ့ဒီအဆောက်အအုံကိုရုရှားဘက်ကပုံကျဲတိုက်ခိုက်ခဲ့မှုအတွင်းမှာတော့34ယောက်ထပ်မံတေဆုံးခဲ့ပြီးတော့အဆောက်အအုံလည်းထိခိုက်ပျက်စီးသွားခဲ့တာပါ။ဒီခီးစဉ်အတွင်း ဒေသတွင်းမှာလက်ရှိရင်ဆိုင်နေရတဲ့ချင်းချောက်မှုတွေနဲ့စီးပွားရေးအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့လည်းသမ္မတဇယင်စကီကသူ့ရဲ့လူမှုကွန်ရက်ကနေပြောကြားလိုက်ပြီးတော့ဗီဒီယိုလေးခင်နဲ့ဒေသတွင်းကတက်တည်ရဲ့တာဝန်ရှိသူတွေကိုဂုဏ်ပြုစိတ်တွေပေးရခဲ့ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းကိုဥရောပသမဂ္ဂ EU အဖွဲ့ထဲမှာပထမအဆင့်အဖွဲ့ဝင်လောင်းအဖြစ်လက်ခံဖို့ကိစ္စဥရောပကောင်စီကဒီကြံပြလိုက်တဲ့ပုံမှာယူကရိန်းသမ္မတဇယင်စကီကကြိုဆိုလိုက်ပါတယ်။ဒါပေမဲ့ရုရှားသမ္မတပူတင်ကတော့အနောက်နိုင်ငံတွေက
ရုရှားအပေါ်မှာတန်ခတ်ပိတ်ဆို့မှုတွေချမှတ်တဲ့အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ခင်ဗျာ။အမေရိကန်မှာတော့ကျွန်းစနစ်အဆုံးသက်အထိမ်းအမှတ်ဖွဲ့တွေဆင်နွှဲနေချိန်စံတရားဆက်ပွားစရာတွေလည်းရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာကျွန်းစနစ်အဆုံးသက်ခြုံငင်းထားတဲ့အထိမ်းအမှတ်ဂျွန်တင်အထိမ်းအမှတ်ဖွဲ့တွေကိုဝါရှင်တန်မြို့တော်ပါဝင်အမေရိကန်မြို့တွေမှာကျင်းပနေကြတ ပြည်ဝင်သတ်မှတ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ပြည်နယ်တချို့မှာပဲပြည်နယ်အစိုးရတွေကအဲ့ဒီနေ့ကိုအစိုးရရုံးပေးရဖြစ်သတ်မှတ်ထားပါသေးတယ်လူပြည့်ရဲ့လက်ချက်နဲ့လူမဲ့ တောင်ကယ်ရိုလိုင်းနာတနက်စီစတဲ့ပြည်နယ်တွေပါဝင်ပြည်နယ်တော်မြန်မာမှာဒီနှစ်ကစလို့ဇွန်လ19ရက်နေ့ကိုတရားဝင်အားလျက်ဖြင့်သတ်မှတ်ဖို့ပြည်နယ်လွှတ်တော်အမတ်တွေအတိမပြုနိုင်ကြသေးပါဘူးဒါကြောင့်အမေရိကန်ပြည်ထောင်စုမှလူမျိုးရေးခွဲခြားမှုပေါ်အရေးတူလှုပ်ဆောင်မှုတွေအားနည်းနေသေးတယ်လို့တန်လျာပွားသူတွေလည်းဆက်ရှိလာနေပါတယ်ခင်ဗျ
ညာပြည်မှာပါတာအစီအစဉ်တွေကိုညာပိုင်း69.9MHz၊ဖိုင်ရိုမီတာ35၊ကီလိုဟတ်6.9နဲ့6.85MHz၊ဖိုင်ရိုမီတာ90.9MHz၊ကီလိုဟတ်96.5MHz တို့ဖြင့်စနစ်တကျမှာလိုင်းလက်မီတာ190၊ကီလိုဟတ်15.9MHz တို့ထုတ်လွှင့်ပေးနေပါတယ်ရှင်။ဖြူရီကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။ COVID-19ကာယအိုမီခရွန်မျိုးကွဲသစ်တွေကအစောဆုံးမျိုးစိတ်ကိုကူးစက်ခံရသူတွေဟာကာကွယ်ဆေးနဲ့အားဖြင့်ကာကွယ်ဆေးတွေထိုးထားတယ်ဆိုရင်လည်းနောက်ပိုင်းမှာဖြစ်လာတဲ့အိုမီခရွန်မျိုးစိတ်တွေကိုကူးစက်ခံရနိုင်တယ်လို့လေ့လာတွေးရှိမှုအသစ်တစ်ခုကဖော်ပြလိုက်ပါတယ်။ကာကွယ်ဆေးထိုးထားတဲ့သူဟာမူလ COVID မျိုးစိတ်နဲ့အိုမီခရွန် BA.1မျိုးစိတ်ကူးခံရရင်လည်းယောဂါကာကွယ်နိုင်စွမ်းရှိပေမဲ့အခုဖြစ်နေတဲ့အိုမီခရွန်မျိုးစိတ်အသစ်တွေကတော့တရေပြောင်းမျိုးဗီဇအသစ်တွေဖြစ်တာကြောင့်ယောဂါကာကွယ်နိုင်တဲ့ကာကွယ်ဆေးတွေထိုးပေါက် တွေကိုထိုးပေါက်ပြီးတော့ယောဂါကူးစက်နိုင်တယ်လို့တရုတ်နိုငံကသူတွေဒီကနေချာ၄သိပ္ပံဆောင်းပါးမှာဖော်ပြထားပါတယ်။အခုလောလောဆယ်အမေရိကန်မှာအများဆုံးဖြစ်နေတဲ့အိုမီခရွန် BA.2ဒီယောဂါကူးစက်မှုနဲ့ကာကွယ်ဆေးကနေဖြစ်ပေါ်လာတဲ့ယောဂါကာကွယ်နိုင်တဲ့ပဋိပစ္စည်းတွေကိုထိုးပေါက်ပြီးတော့ယောဂါကူးစက်နိုင်တာကိုသူတွေတီတွေကစမ်းသပ်မှုမှာတွေ့ရှိခဲ့တာပါ။
BA.1ပိုးမျိုးစိတ်ကိုအခြေခံထုတ်ထားတဲ့ဖိုင်ဇာ-BioNTech နဲ့မိုဒါနာဆေးတွေဟာအိုမီခရွန်မျိုးစိတ်အသစ်တွေကိုကျယ်ကျယ်ပြန့်ပြန့်ကာကွယ်နိုင်မှာမဟုတ်ဘူးလို့သူတွေတီတွေကသတိပေးထားပါတယ်ခင်ဗျာ။မိုက်ကီပေါ့စ်ကိုခေါ်တဲ့မြောက်ချောက်ယောဂါကဘာမှာပြိုးပို့ပြီးပြန့်နှံ့လာချိန်မှာ တရွေးချိုကမ္ဘာ့ချမိတ်အဖွဲ့ကြီးကယောဂနာမည်ကိုပြောင်းမလာလို့ဆွေးနွေးတော့မှာပါ။မြောက်ကျောက်ယောဂနှစ်တွင်နဲ့ချီတွေ့ထားတဲ့နိုင်ငံ9နိုင်ငံနဲ့အသစ်တွေ့ထားတဲ့36နိုင်ငံမှာ လောလောဆယ်အတီးပြည်သူနာထောင်ချောက်ရာကျော်နဲ့တန်လျာလူနာထောင်၅၀နီးပါးရှိလာပြီးအမည်ပြောင်းတဲ့မပြောင်းတဲ့ကိုရှေ့တစ်ပတ်တနင်္လာနေ့မှာလုံးမဲ့တရွေးချိုအရေးပေါ်အစည်းအဝေးမှာဆွေးနွေးကြရမှာပါ။အခုလိုကမ္ဘာ့ယောဂအဆင့်ဖြစ်လာချိန်မှာအာဖရိကယောဂသဘော73နှုန်းနေတာနဲ့ယောဂလက္ခဏာပြဘုံရိပ်တွေမှာလည်းအာဖရိကလူမျိုးတွေကိုဆက်ဖို့ပြနေတာကလူမျိုးရေးခွဲခြားဆက်ဆံအမုန်းထမှုလို့သိပ္ပံ
တော့6တန်းလောက်ရေပေးတံခံရရတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကပြောလိုက်ပါတယ်။ ဒီဆုံးသူတွေထဲမှာ15ယောက်ကမိုးသူပြစ်ခံရလို့တည်ဆုံးတာဖြစ်ပြီးတော့4ယောက်ကတော့မြေပြူကျလို့တည်ဆုံးတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကပြောပါတယ်အချိန်တွေကအခုထပ်ပို့ပြီးတော့ဆိုးလာနိုင်တယ်လို့လည်းပြောပါတယ်ဘင်္ဂလားဒေ့ရှ်ရဲ့ရေကြီးမှုကိုစောင့်ကြည့်သတိပေးနေတဲ့ဌာနရဲ့အချက်လက်တွေကတော့မိုးသက်ထန်စွာရာသွန်းနာကြောင့်နိုင်ငံ10မြောက်ပိုင်းကဆွတ်ဟန င်းတက်နေပြီးတော့အရှင်းမြောက်ဒေသနေရာအတော်များများဟာရည်လွမ်းမှုနဲ့တန်ခံနေရတာဖြစ်တယ်လို့ဆိုဟဒေသအုပ်ချုပ်ရေးမှူးကပြောပါတယ်ဒေသတစ်ခုလုံးလျက်စစ်ပြီးပြတ်တောက်နေပြီးတော့စာသင်ကျောင်းတွေအားလုံးနှီးပါးဟာလည်းအခုခါမှာအရေးပေါ်ရည်ပြီးကယ်ဆယ်ရေးစခန်းတွေဖြစ်လှုပ်ထားပါတယ်အဲ့ဒေသကတစ်ခုတည်းသောလေဆိပ်ဖြစ်တဲ့ဆိုဟမြို့ကအော်သမန်နိုင်ငံကလေဆိပ်မှလည်းလေရင်ပြေးလည်နာအထိရေးကြီးလာနေတာကြောင့်လေရင်အဆင့်သက်တွေကိုရပ်ဆိုင်းထားတယ်လို့ပြည်내တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာတော့ကွန်မြူနတီစိတ်တက်တိုက်ခိုက်တာဆက်မလုပ်ကြဘူးရွေးကောက်ခံသမ္မတတဲ့ထိတ်တန့်ချံပေးဆိုပြုခံထားရသူကတောင်းဆိုလိုက်ပါတယ်အစိုးရဆင်ရင်သူတွေနဲ့တက်ကြွလို့ရှာသူတွေကိုကွန်မြူနစ်ဆိုသတ်မှတ်ပြောဆိုအန်ဒီရဲ့ဖြူရမျိုးမလုပ်ဖို့ရွေးကောက်ခံသမ္မတတဲ့ဖာဒီနန်မာကော့စ်ဂျူနီယာရဲ့နိုင်ငံတော်အလုံးကျော်ရေးချံပေးဆိုပြုခံထားရသူကတောင်းဆိုလိုက်တာပါဇူလိုင်လ၁ရက်နေ့ကျရင်အမျိုးသမီးတူအနေနဲ့သမ္မတရဲ့လုံခြုံရေးချံပေးတာဝန်ရလာမယ်လို့မျှော်မှန်းထားတဲ့အငြိမ်းစားနိုင်ငံရေးသိပ္ပံပေါမော့ကကလာရီကာကာလော့စ်ကအခုလိုဆက်တစိမ့်မတက်ချဖို့ TV ရုပ်မြင်သံကြားအင်တာဗျူးတစ်ခုမှာပြောလိုက်တာပါအရင်အစင်းမြင့်စစ်တပ်ရရှိဟောင်းတွေကသာပေးလို့ရှိတဲ့ဒီလုံခြုံရေးတာဝန်ကိုရယူဖို့ရှိတဲ့ပမော့ခ်စကာလော့စ်ကဒီကွန်မြူနတီစိတ်တက်ကအကျန်းဖက်တစိမ့်တက်တာမျိုးကအသက်အန္တရာယ်ရှိတာအထိဖြစ်ခဲ့တဲ့လုပ်ရက်တွေရှိခဲ့တယ်လို့လည်းအလေးနဲ့ထောက်ပြလိုက်ပါတယ်လုံခြုံရေးနဲ့ကာကွယ်ရေးကဏ္ဍကိုကြီးကြပ်ရတဲ့ဒီအာဏာကြီးတဲ့ယာရုကိုပညာရှင်အရာရှိအဖြစ်ရဖို့အဆိုပြုခံထားရပြီးလုတ်တဲ့အင်တာဗျူးမှာကာလော့စ်ကဒီလိုသတ်မှတ်ပြောဆိုတိုက်ခိုက်တာမျိုးကအလွယ်လက်လွတ်စပယ်လုပ်တာသာဖြစ်ပြီးတံပြန်ဆိုးကျိုးရှိတယ်လို့သတိပေးခဲ့ပါသေးတယ်။တကယ်တော့ကွန်မြူနစ်သဘုံထမှုရှိတဲ့ဖိလစ်ပိုင်မှာစစ်တပ်နဲ့ရဲကအခုလိုတစိမ့်တက်ပြီးလူခွင်လူရှားသူတွေတက်ချလူရှားသူတွေကိုသတင်းတော့တွေပါဝင်နှိမ့်ဆက်အသက်အန္တရာယ်ပေးလို့ရှိတဲ့ပေါ်ကုလသမဂ္ဂကလည်းစိုးရင်ကြောင်းထုတ်ပြောထားပါတယ်ခင်ဗျာ
။ဇွန်လ၁၈ရက်စနေနေ့ရက်ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စနေနေ့တိုင်းတင်ဆက်ပေးနေကြသတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်။ဒီနေ့နဲ့ခေတ်ပြိုင်ကဘာသတင်းဆောင်မမတိုင်ခင်မှာတော့အရင်ဆုံးဒို့အတန်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်လွတ်လွတ်လပ်လပ်ဖန်တီးမှုပုံစံမျိုးစုံဟာကန့်သက်ခံနေရတယ်လို့ဖန်တီးသူတွေကပြောပါတယ်။ကန့်သက်မှုတွေကပိုဆိုးလာပြီးတော့ဖန်တီးညံတွေဆုတ်ယုတ်လာမှကိုစိုးရိမ်နေကြတဲ့အကြောင်းဒီသတင်းမဲ့ရဲ့ဒုတ်အတအစီအစဉ်မှာတင်ဆက်ထားတာရှုစားနာဆင်ပါရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတ်အတပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဆီယနာတင်ပြီးတဲ့နောက်ပိုင်းတက်တူးရေးဆွဲတဲ့နယ်ပယ်ကအစ Fashion Design ဖန်တီးမှုစာပေနဲ့အမှုပညာဖန်တီးမှုနယ်ပယ်တွေမှာပါလွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းနဲ့အမှုပညာလွတ်လပ်ခွင့်တွေကကန့်သက်ခံလာနေရပါတယ်။ဒီလိုကန့်သက်မှုတွေကနောက်ပိုင်းကာလတွေမှာပိုပြီးတော့ဆိုးဝါးလာမှာကိုအမှုပညာဖန်တီးသူတွေကစိုးရိမ်နေကြပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။လူလက်စွာထုတ်ပေါ်ပြောဆိုခွင့်ဆိုတာကအခြေခံကြတဲ့လူခွင့်ရည်တစ်ခုပါ။မြန်မာနိုင်ငံမှာကြုံခဲ့ရတဲ့စစ်အာဏာရှင်ခေတ်အဆက်ဆက်မှာတော့လူလက်စွာပြောဆိုခွင့်စာပေနှုပညာဖန်တီးခွင့်တွေကိုကန့်သက်ချုပ်ချယ်ခံခဲ့ရပါတယ်။အခု2021စစ်အာဏာသိမ်းမှုပြီးတဲ့နောက်နိုင်ငံတော်ကမှလူခွင့်ရည်ချိုးဖောက်မှုတွေလှုံ့ဆော်နေတဲ့စစ်ကောင်စီဟာအရင်ကနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေရှိခဲ့တဲ့ဆယ်နှစ်နီးပါးကာလအတွင်းကဖြည့်လျှော့ပေးခဲ့တဲ့စာပေနဲ့အမှုပညာလွတ်လပ်စွာဖန်တီးခွင့်တွေကိုပြန်ကန့်သက်လာတာတွေရှိပါတယ်။ထင်ရှားတဲ့အမှုပညာရှင်တွေ၊စာရေးဆရာတွေကိုဖန်ဆီးတာ၊စစ်ကောင်စီကိုဝေဖန်ရေးသားတဲ့သတင်းဌာနတွေကိုပိတ်ပစ်တာ၊သတင်းသမားတွေကိုစောင့်ကြည့်တာနဲ့ဥပဒေပိုင်းအရလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုတင်းကျပ်ဖို့လှုပ်လာတာမျိုးတွေကိုစစ်ကောင်စီကလှုံ့ဆော်လာပါတယ်။တို့အတန်နဲ့စကားပြောခဲ့ရတဲ့အမှုပညာဖန်တီးမှုနယ်ပယ်ကလူငယ်တွေကတော့စစ်ကောင်စီလက်အောက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေဟာဆူဆူဝါးဝါးကန့်သက်ခံလာနေရတဲ့အကြောင်းပြောပြပါရစေ။
ဒီရောက်မှာကျွန်တော်တို့ဘာမှလုပ်လို့မရဘူးအခုဘုံကတော့ပျက်စီးပိတ်ထားပိတ်ထားပါတယ်ကျွန်တော်တို့ပြောချင်တဲ့အတိုင်းကျွန်တော်တို့ရေးချင်တဲ့ပုံကျွန်တော်တို့ဆွဲချင်တဲ့ပုံကျွန်တော်ပေးချင်တဲ့ဟိုအသည့်ပိုင်းကျတော့ဒီအောက်မှာကျွန်တော်တို့ပေးဖို့အရန်ခက်နေတော့ပါဘူးမပြောရမယ်တိုးတက်ပြရတော့ဘာမှမရှိဘူး
ကျွန်တော်ပြောချင်တာကစေအန္တရာယ်ရှင်ကြီးကသူကအမြင်ချင်းမြောင်းတဲ့လူကြီးဆိုတော့ဒီအနုပညာခံစားခြင်းတော့သူတို့မှာမရှိဘူး။အနုပညာတစ်ခုရဲ့ရတာကိုလည်းသူကမခံစားနိုင်ဘူး။အဲ့တော့ဒီစေအန္တရာယ်ရှင်ရဲ့လက်အောက်မှာပဲဆက်ပြီးတော့ကျွန်တော်တို့ကပုံဖော်မဲ့ဖန်တီးနေမှာဆိုရင်တော့ပုံမှန်လုပ်နေကြအဖန်တီးမှုတွေတော့မှာပဲအကန့်အသတ်နဲ့စဉ်းစားဆိုတာမျိုးတွေနဲ့ကျွန်တော်တို့ကန့်တက်လာနိုင်တယ်။အဒါတွေမဟုတ်ပဲနဲ့သူတို့ထိပါနိုင်တယ်လို့သူတို့ခံရတာကြီးသူတို့စော်ကားရည်လို့ဖြစ်နေတဲ့ဖန်တီးမှုတွေမျိုးများကျွန်တော်တို့လုပ်ခဲ့လို့ရှိရင်အရန်ကိုစိုးပွားတဲ့အရေးယူမှုတွေပေါ့နော်ကျွန်တော်တို့ရဲ့အနုပညာလုပ်ပိုင်ခွင့်ပိတ်ပင်မယ်လုံးလုံးခွင့်ပိတ်မယ်ကျွန်တော်ရဲ့ပိုင်ဆိုင်မှုတွေကိုချိန်ပိတ်မယ်တင်းစီမယ်ရုပ်ဆောင်တို့ကျွန်တော်တို့ထောင်ကျနိုင်တဲ့အခြေအနေမျိုးတွေကိုရှေ့ရှောက်မှမြင်လာရတယ်ပေါ့နော
်တက်တူးနဲ့အဝတ်အစားဒီဇိုင်းဖန်တီးမှုနယ်ပယ်ကလူငယ်နှစ်ဦးရဲ့စကားသံတွေကိုကြားခဲ့ကြရတာပါကိုပြည့်စုံကအဝတ်ထည်ဒီဇိုင်းတွေကိုတီထွင်ဖန်တီးချုပ်လုပ်နေတဲ့လူငယ်ဖက်ရှင်ဒီဇိုင်နာတူပါလူအများအကြိုက်တဲ့သူစိတ်ခံစားမှုအတိုင်းစီးရီပေါင်းတွေအကန့်အသတ်မထားပဲဖက်ရှင်ဒီဇိုင်းတွေကိုဖန်တီးရတာသဘောကျတယ်လို့ဆိုပါတယ်။ဒါပေမဲ့အခုတော့စစ်ကောင်စီလက်ထက်ဘာသာရေးနဲ့ယဉ်ကျေးမှုလွှမ်းမိုးတဲ့အမြင်တွေကြောင့်သူဖန်တီးမှုတွေကိုကန့်သတ်ခံရမှာစိုးရိမ်နေပါတယ်
။ဟိုလက်ရှိစစ်အစိုးရအောက်မှာဆိုလို့ရှိရင်ကန့်သတ်မှုတွေကအခုဆိုစလာပြီ။ဟိုရှိုးဘက်ကြီးလုံမဲ့ဒီဒီဇိုင်းနာရဲ့ solution နဲ့သူတို့ရဲ့ shoe wear အတွက်ကိုဟိုခွင့်ပြုချက်တွေတောင်းရတဲ့အလုပ်တွေဖြစ်လာပြီ။နောက်ကြလို့ဘာကြီးလုံးမှာလဲဘာကြီးပြမှာလဲအဲ့လိုမျိုးကြီးရှိပါကျွန်တော်တို့ကြားလာရတယ်ပေါ့နော်။အဲ့လိုမျိုးကိုပြမဲ့ပုံစံဘာပုံစံကြီးပြမှာလဲလို့အဲ့လိုအမြင်မတော်ရာတွေလားလို့ပါလို့အဲ့လိုမျိုးကြီးကတ်သက်တာကြီးကစလာပြီ။အဲ့လိုမျိုးကြီးကိုကျွန်တော်တို့လက်ရှိကိုကြားနေရတာ။ဒါလက်တလုံးမှာလက်တလုံးပေါ့နော်ဒီစစ်အာဏာရှင်ရဲ့လက်အောက်မှာနည်းနည်းလေးအလုပ်လုပ်ခွင့်ရတဲ့ဒီဇိုင်းနာတွေမှာဖြစ်နေတဲ့အကန့်အသတ်တွေကိုပြောပြရတာပေါ့နော်။
နိုင်ငံရေးပြပြင်ပြောင်းလဲမှုတွေလုပ်ခဲ့တဲ့2017နောက်ပိုင်းကာလတွေမှာစည်သူနှင့်များစွာပိတ်လောင်ခံထားခဲ့ရတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အားကောင်းလာခဲ့ပါတယ်။စာပေစီစီးစနစ်ကိုဖျက်သိမ်းခဲ့ပြီးကြပြစာပေသချင်းရုပ်ရှင်နဲ့အတူလူငယ်ဖန်တီးမှုအားကောင်းတဲ့ fashion design တက်တူးနဲ့ street art ကဏ္ဍတွေနဲ့နေပယ်ဆောင်မှာလူပညာဖန်တီးမှုတွေလည်းအားကောင်းလာခဲ့ပါတယ်။လူငယ်တွေဟာသူတို့ဖန်တီးမှုတွေကိုနိုင်ငံတကာနဲ့ရှင်ပေါင်းတန်းနိုင်မှုကြိုးစားလာကြပါတယ်။ဒါပေမဲ့လည်းအာနာသိမိနောက်ပိုင်းအခြေအနေတွေဟာခေတ်နောက်ပြန်ဆုတ်နေပြီးအနုပညာလွတ်လပ်ခွင့်ဟာပိတ်လောင်ခံထားရမယ့်အနေအထားလို့လူငယ်အနုပညာရှင်တွေကပြောဆိုပါတယ်။သိတာစီတဲ့ဖြစ်ရပ်တစ်ခုကတော့ရန်ကုန်မြို့လူစီကားရနေရာကမြင်းဒီကုန်းကုန်းတရမှာ2016ကပြင်သစ်ရင်ကျေးမှုဌာနကပြုလုပ်ခဲ့တဲ့မင်္ဂလာပါပွဲတော်စီမံကိန်းရဲ့တစိုက်တေသအဖြစ်ရေးဆွဲခဲ့တဲ့နာမည်ကျော် graffiti ပုံကိုစစ်ကောင်စီဘက်ကထုံးဖြူတုပ်ပြီးဖျက်ချခဲ့ပါတယ်။အဲ့ဒီလုပ်ရဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အနုပညာလွတ်လပ်ခွင့်ကိုတင်းကျပ်လာတဲ့စစ်ကောင်စီရဲ့သဘောထားတစ်ခုဖြစ်ဝေဖန်မှုတွေအများပြားရှိခဲ့ပါတယ်။လွတ်လပ်တဲ့ဖန်တီးမှုတွေကိုနှစ်သက်တဲ့လူငယ်တက်တူး artist ကိုလင်းလင်းကတော့အခုလိုဝေဖန်ပါတယ်
။အဓိကတော့သူက app ကိုမသိရကြ။အနုပညာကိုမသိရကြ။အဲ့လိုတက်တူးဆိုတာအဓိကတောက်ပေါ်မှာရေးတဲ့ပစီရဲတွေပုံပဲတွေသူကိုထုတ်ပေါ်နေတဲ့စကားလုံးကိုပြောချင်တဲ့ဟာကိုကျွန်တော်ရေးကြတာ။သူကကျွန်တော်တို့ဒီတက်တူးကိုမပြောနဲ့။စာရဲပေါ်မှာရေးတယ်သူတို့မသိဘူးနားမလဲ။အဲ့ဒါကြောင့်နေရာမှာရေးတဲ့ပုံတော့ဖြတ်တာလေ။သူကဒါနဲ့ပတ်သက်တဲ့အုံတော့မရှိသေးဘူးမပါလာဘူးသူကအဲ့ခံစားတဲ့စကလုံးကမရှိသေးဘူ
းနေရံပေါ်က gravity ပုံကိုဖျက်ပစ်တာနဲ့အလားတူပဲခန္ဓာကိုယ်ပေါ်ရေထိုးထားတဲ့တက်တူးကိုဖျက်ပစ်တဲ့ဖြစ်ရပ်တစ်ခုလည်းရှိခဲ့ပါသေးတယ်အာနာသိမ့်မီစကာလာကမန္တလေးမြို့ကလူငယ်တဦးရဲ့လက်ကຫນွေဥတော်လည်းရေတက်တူးကိုစစ်ကောင်စီတပ်သားတွေကမိမြိုက်ပြီးဖျက်ဆီးပစ်လိုက်တဲ့တာရကလည်းရှိခဲ့ပါတယ်စစ်ကောင်စီလက်ထက်တက်တူး artist အဖြစ်လုပ်ကန်ရတာခက်ခဲမှုတွေရှိနေတဲ့အခြားကတော်လည်းရေးနဲ့ဆိုင်တဲ့တက်တူးတွေရေးဆွဲရမှာစစ်ကောင်စီဘက်ကတတိထားမိနိုင်တာကြောင့်လူသိမများစေဖို့တတိထားလှုပ်ဆောင်ရတယ်လို့တက်တူး artist ကိုလင်းလင်းကပြောပါတယ်။လက်ရှိမှာလည်းအာနာသိမှုစန့်ကျင်ရေးမှာပါဝင်ခဲ့တဲ့အနုပညာရှင်တွေကိုလူလူကိုလှုပ်ဆောင်တယ်ဆိုတဲ့အကြောင်းပြချင်တဲ့နိုင်ငံတော်စူပူအောင်လှုပ်ဆောင်မှုဆိုင်ရာရာဇဝတ်ကြီးဥပဒေပုံမှန်905ကကြီးနဲ့စစ်ကောင်စီဘက်ကတရားစွဲတာ၊ဖမ်းဆီးတာ၊ထောက်ပံ့အကျဉ်းချတာတွေလှုပ်ဆောင်နေပါတယ်။နိုင်ငံရေးအကျဉ်းသားများကိုညီဆောက်ရှောက်ရေးအသင်း AAPP ရဲ့စီရင်အရစစ်အာဏာသိမ်းပြီးနောက်ပိုင်းထင်ရှားတဲ့အနုပညာရှင်တွေရှေ့ဦးကထောင်ဒဏ်ချမှတ်ခံရတယ်လို့ကြပြစာပေဂီတရုပ်ရှင်နဲ့မော်ဒယ်နဲ့မိတ်ကပ်ဖန်တီးမှုနယ်ပယ်ကအနုပညာရှင်30ကျော်ဖမ်းဆီးခံရဆဲဖြစ်တယ်လို့သိရပါတယ်။လူသိများထင်ရှားတဲ့စာရေးဆရာတဦးဖြစ်တဲ့ဒေါက်တာဖြူတီဟာကတော့
ဒီစာရေးဆရာနဲ့ဆရာတော်ရှင်စနစ်နဲ့ဆိုတာဗလာတန်တန်တလန်ပေါ့နော်ရန်သူတွေလို့လည်းပြောလို့ရတယ်ကျွန်တော်တို့တွေကမုန်းလို့သူတို့မုန်းလို့တမင်ရင်းနေရတော့မဟုတ်ဘူးသူတို့သွားမဲ့လမ်းကြောင်းမှာနော်ပြည်သူကိုသူတို့တုံးအောင်အောင်လုပ်မဲ့လမ်းကြောင်းမှာစာရေးဆရာတွေဆိုတာကစူးရောက်ကလပ်တွေလို့ဖြစ်နေတော့ဒါတွေသူတို့ကတော့ရှင်းလင်းဖို့အတွက်လုပ်မှာပဲပေါ့နော်အာနာသိမ့်မှုဆက်ဆက်ချင်းမှာတော့ခေါင်းတွေကိုပဲလှုပ်လိုက်ပြီးတော့ဂျန်တဲ့အငယ်တွေကတော့တန်ခမ်းစာပေးလိုက်တယ်လို့လှုပ်လိုက်တာလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်
တကယ်ပါလုံးဆိုင်ရာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အဖွဲ့ဖြစ်တဲ့ပန်အမေရိကအဖွဲ့ရဲ့လွတ်လပ်စွာရေးသားနိုင်မှုအညွှန်းကိန်းအရအာဏာမသိရင်ကမြန်မာနိုင်ငံရဲ့စာရေးဆရာနဲ့အသက်ပညာရှင်တွေဖမ်းဆီးခံရမှုကရှိဦးသာရှိရာကနေအာဏာသိမ်းပြီးတနည်းအတွင်းအနည်းဆုံး26ဦးထိဖမ်းဆီးခံခဲ့ရပြီးတိတိကျကျများလာတယ်လို့ထုတ်ပြန်ပါတယ်။ဒီရေအတွက်ဟာတရုတ်နဲ့ဆော်ရီအာရေဗျနိုင်ငံပြီးရင်ကမ္ဘာပေါ်မှာတတိယအများဆုံးဖမ်းခံရတဲ့နိုင်ငံဖြစ်တယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီကသူတို့အုပ်ချုပ်ရေးရန်တွေကမလဲပတ်သေးတာကြောင့်အနုပညာဖန်တီးမှုတွေကိုထိန်းချုပ်မဲ့စပယ်စီစီရေးကိုမလုံဆောင်နိုင်သေးတာဖြစ်ပေမဲ့နောက်ပိုင်းမှာလှုပ်လာနိုင်တယ်လို့ဒေါက်တာဖြူတီဟာကဆက်ပြောပါတယ်
။ဆရာလာရှင်တွေကပြည်သူလူထုကိုပညာမတတ်တာသူတို့လိုချင်တယ်ပေါ့နော်။ပညာမတတ်စေချင်ဘူးတုံးဝနေစေချင်တယ်။ဒီအတွက်စပယ်ကိုပိတ်တယ်၊တရေလှုပ်လာခွင့်တွေကိုပိတ်တယ်၊မီဒီယာတွေ၊အင်တာနက်အသုံးပြုမှုတွေကိုပိတ်တယ်၊ခီးသွွာလာခွင့်တွေကိုပိတ်တယ်ပေါ့။ဒါမှလူတွေကတုံးအားပြီးတော့မှသူတို့အုပ်ချုပ်သမားအကုန်လုံးဖိစကားနဲ့ပြောရင်ကျင်းတဲ့သမားအကုန်လုံးကိုအဟုတ်ထင်မယ်။သူတို့ဝါဒဖြန့်သမားအကုန်လုံးကိုတကယ်ချင်တယ်ထင်မယ်ပေါ့နော်။ဆိုတော့သူတို့ရဲ့ဒီဒေါ်လာကြီးကိုသူတို့နိုင်နေလာပြီးတော့သူတို့ရဲ့အုပ်ချုပ်ရေးရန်တွေကလဲပတ်ဖို့စပြီးတော့စူးစမ်းလာပြီးဆိုတော့ဒီကိစ္စတွေကအနည်းနဲ့အများဆုံးသူတို့ဖြစ်လာမဲ့ကိစ္စရက်တွေပေါ့နော်။
ထင်ရှားတဲ့အမှုပညာရှင်တွေကိုဖမ်းဆီးတာပြင် CBM မှာပါဝင်တဲ့စာရေးဆရာတွေ905နဲ့အမှုဖွင့်ခန့်ထားရတဲ့စာရေးဆရာတွေရဲ့စာအုပ်တွေကိုလည်းဈေးကွက်တည်းမရောချနိုင်အောင်တားမြစ်ထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။လက်ရှိမှာလည်းလူမျိုးရေးဘာသာရေးယဉ်ကျေးမှုကိုထိခိုက်စေတဲ့စာပေတွေကိုထုတ်ဝေခွင့်မပြုဆိုတဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေပုံမှန်၈ကိုချိုးဖောက်တယ်ဆိုပြီးစာပေတိုက်၄ခုကိုထုတ်ဝေခွင့်ရုပ်သိမ်းထားပါတယ်။ဒီလိုအခြေအနေတွေကြောင့်အရင်စစ်အာဏာရှင်ခေတ်ဆက်ဆက်ကကျင့်သုံးခဲ့တဲ့စာပေစီစီစနစ်ပြန်အသက်ဝင်တော့မလားဆိုတာအမှုပညာဖန်တီးသူတွေကြားစွန့်ဝင်စိတ်တွေရှိနေပါတယ်။အရင်စာပေစီစီစနစ်ဆိုတာကနိုင်ငံတော်ဝန်ထုတ်ဝေမဲ့ဂျာနယ်မဂဇင်းစာအုပ်တွေကိုစာပေစီစီရေးစီအရင်တင်ပြပြီးခွင့်ပြုချက်ရမှထုတ်ဝေခွင့်ရတဲ့တင်ထုတ်စနစ်ဖြစ်ပါတယ်။စာပေစီစီဌာနကို2012ခုနှစ်မှာအပီးတိုင်ဖျက်သိမ်းခဲ့ပြီးစာပေထုတ်ဝေခွင့်ကိုထုတ်တင်စနစ်နဲ့ပြောင်းလဲခဲ့တာဖြစ်ပါတယ်။လူပညာလူလက်ခွင့်ကိုမျက်နှိုးတဲ့လူငယ်ဒီဇိုင်နာကိုပြည့်စုံကတော့
တကယ်လို့ပေါ့နော်စစ်အာဏာရှင်တာတဆူးရှင်ညုံမဲ့ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ရှေ့လျှောက်အနုပညာဖန်တီးမှုတွေမှာလို့စဉ်းစားဆိုစကလုံးထားလိုက်ရင်ပိတ်ပင်တော့မှာပေါ့နော်အရာရာကိုသူတို့ကဝင်ပြီးဆွတ်ဖက်တော့မှာကျွန်တော်တို့ကသူတို့ကိုခွင့်တောင်းပြီးတော့မှာကျွန်တော်တို့လုပ်ပိုင်နေရတော့မှာအဲ့ကကြာနောက်ဆက်တဲ့အနေနဲ့ဘာကြီးဖြစ်လာမလဲဆိုတော့ကျွန်တော်တို့လိုမျိုးဖန်တီးမှုအားကောင်းတဲ့လူတွေရည်ရွယ်ချက်ကြီးမားတဲ့လို့ဟိုအနုပညာရှင်တွေဒီဇိုင်နာတွေတခြား artist တွေအကုန်လုံးကဒီမာတွေမဲ့မလုပ်ချင်တော့လောက်စိတ်ပြက်ပြီးညီကုန်းချုပ်ရင်လည်းချုပ်လိုက်လိမ့်မယ်။ဘာမှမဟုတ်လို့ရှိရင်ဒီကြတွေဖန်တီးမှုပံ့ပိုးပေးနိုင်မယ်။အားကောင်းမဲ့နိုင်ငံတွေပါယူကျွန်တော်တို့ရောက်သွားနိုင်တယ်ပေါ့နော်။အဲ့လိုမျိုးချလို့ရှိရင်တိုင်းပြည်ကတော့အရင်ကြီးစုပ်ယုပ်သွားမှာပဲ။အနည်းပညာနဲ့ပတ်သက်ပြီးတော့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအံအဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးတန်တန်လှန့်အစီအစဉ်ကိုဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။မြန်မာနိုင်ငံတော်ဝန်ကလူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အစီအစဉ်ကိုရှုစားနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီမိုကရေစီလူခွေရေးနဲ့ခေတ်ပြိုင်ကမ္ဘာသတင်းဆောင်မကိုတင်ဆက်ပေးကြပါမယ်။တောင်ကိုရီးယားနိုင်ငံဟာအကူးပြောင်းဆန်ရတရားမျှတမှုကိုပြည့်ပြည့်ဝဝအကောင့်ထဲပေါ်တင်တယ်လို့ကုလသမဂ္ဂလူခွေရေးကောင်စီမဟာမင်းကြီးယုံကဇွန်လ15ရက်နေ့မှာထုတ်ပြန်ချက်တရထုတ်ပြန်ပြီးတော့တိုက်တွန်းလိုက်ပါတယ်။အကူးပြောင်းဆန်ရာတရားမျှတမှုဆိုတာဘာပါလဲ။လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတရားမျှတမှုအတွက်ဆောင်ရွက်ကြတဲ့အခါမှာအာရှဟာနောက်ကျကျန်နေခဲ့ပါတယ်။ဘာကြောင့်ပါလဲ။တောင်အာဖရိကကရောလူဖြူလူမဲခွဲခြားရေးစနစ်ကကူးပြောင်းရမှာဘလို့မျိုးမူဝါဒတွေကိုချမှတ်ခဲ့ပါသလဲ။တောင်အာဖရိကနိုင်ငံကအုပ်ချုပ်မှုဆိုင်ရာပါရဂူဘွဲ့ကိုယူခဲ့တဲ့ဒေါက်တာမျိုးနိုင်နဲ့ဥတမောင်တန်းတို့ဆွေးနွေးတင်ပြထားတာရှုစားနားဆင်ပါရှင
်။တော်ရရှိနော်ဗျာ။ဒီပတ်ဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာသတင်းတွေထဲမှာကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးရဲ့ရုံးကနေထုတ်ပြန်လိုက်တဲ့ကျင်းပချက်တစ်ခုနဲ့ပတ်သက်ပြီးကျွန်တော်တို့တင်ပြချင်ပါတယ်။အဲ့ဒါကတော့တခြားမဟုတ်ပါဘူး။တောင်ကိုရီးယားမှာအကူပြောင်းဆိုင်ရာတရားပြတာမှုဖြစ်မြောက်ရေးကိုစော်လိုက်တဲ့ကိစ္စပဲဖြစ်ပါတယ်။နိုင်ငံတွေကဒီမိုကရေစီကိုအကူပြောင်းကြတဲ့အခါမှာ မပါမဖြစ်အရေးကြီးတဲ့အကြောင်းအရာတစ်ရပ်ကတော့အခုပြောင်းတဲ့ပတ်သက်ပြီးအရင်တုန်းကလူခွင့်ရေးဆိုင်ရာမတော်မတရားပြုမူခဲ့တာတွေချုပ်ပေါက်ခဲ့တာတွေနဲ့ပတ်သက်ပြီးတရားမျှတမှုကိုစောင့်ခြင်းပေးရမယ်အကြောင်းအရာတစ်ရပ်ဖြစ်ပါတယ်။ကိုရီးယားဒီမိုကရေစီနိုင်ငံဖြစ်တဲ့ကျူးပြောင်းခဲ့တာနှစ်ပေါင်းအတော်ကြာသွားခဲ့ပါပြီ။ဆယ်စုချီသွားခဲ့ပါပြီ။ဒါပေမဲ့အခုထိအခုပြောင်းဆိုင်ရာတရားမျှတမှုကိုမစောင့်ရနိုင်သေးပါဘူး။ဒီအကြောင်းအရာကိုကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားယူကတော့တောင်အာဖရိကနိုင်ငံကနေပေါ်တူဂီဝက်ရရှိလာခဲ့ဒေါက်တာဦးမျိုးနိုင်ဖြစ်ပါတယ်။တောင်အာဖရိကနိုင်ငံကအခုပြောင်းဆိုင်ရာတရားမျှတမှုကိုဖော်ဆောင်ခဲ့ရမှာစံမူလာထားပြီးပြောကြတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်။မင်္ဂလာပါ။ကိုမျိုးနိုင်
။မှန်ပါဆရာ
။ Okay ကိုမျိုးနိုင်။နိုင်ငံတွေကအခုပြောင်းကြဖို့စ조사ကြတယ်။လက်ရှိမြန်မာနိုင်ငံမှာလည်းပဲလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးတော့အရေးယူဖို့ပြောဆိုကြတာတွေကလည်းကျွန်တော်တို့အများကြီးရှိနေတယ်။အထူးသဖြင့်အာနာသိန်းကြီးတောက်ပိုင်းမှာဒီတရားပုံမှန်ကျဲလောင်လာခဲ့တယ်။ရိုဂျာလူမျိုးတွေပေါ်မှာရှင်းသုံးခဲ့တဲ့လူမျိုးလုံးတတ်ဖြတ်မှုဆိုတဲ့ဆွဆွဲချက်တွေကလည်းနိုင်ငံတကာလူခွေရေလှှားမှုတွေချမှာအတော်ကြီးပြတ်နံ့ကြီးကြီးမားမားရှိနေတာကိုတွေ့ရတယ်ပေါ့နော်။ဆိုတော့ပထမဦးဆုံးအကူပြောင်းဆိုင်ရာတရားမျှတမှုတွေဆိုတဲ့သဘောလေးကိုဆရာနည်းရှင်းပြပေးပါ
နိုင်ငံတကာဆရာရဲ့ဒီစနစ်အဟောင်းကနေအစ်စ်ကိုပြောင်းတဲ့အခါကျရင်ဒီရှေ့တော့ရှိတဲ့ဒီ justice ဒီတရားမျှတမှုစနစ်ကအလုံးမလုံးတော့ဒုတိယကမ္ဘာစစ်အတွင်းမှာဂျပန်တို့ဒီဂျာမနီတို့တပ်တွေကဒီလူခွင့်ချိုးဖောက်မှုတွေစစ်ပွဲမှာအများကြီးဖြစ်တော့ချက်သွားတော့ဒုတိယကမ္ဘာစစ်လည်းပြီးသွားတော့ဒါတွေကိုဘယ်လိုရှင်းမလဲဒီတိုင်းထားလို့တော့မဖြစ်ဘူးဒါပေမဲ့ရှိနေတဲ့ဒီတရားဥပဒေကဒါတွေကိုကန့်ကွယ်ဖို့အတွက်မလုံလောက်ဘူးဖြစ်နေပြီဘာဖြစ်လို့ဆိုတော့သူကအရေးကြီးတယ်အများကြီးယူပါမှာတော့ကတူတူအဖွဲ့အစည်းအနေနဲ့ဒီ institution အနေနဲ့လုပ်ထားတာဆိုတော့သူဘယ်လိုမကိုင်းတာခတ်တော့အဲ့ဒီမှာသူတို့ကဒီ transitional justice ဆိုတဲ့ဒီအကူအပြောင်းကာလမှာသုံးမဲ့တရားဥပဒေဆိုပြီးတော့သူတို့ထပ်ပြီးတော့ဒီစပြီးတော့သုံးတာပေါ့ဆရာ။သူတို့ပြောတာကတော့ဒီပညာရှင်တွေပြောတာတော့ဒုတိယကမ္ဘာစစ်ပြီးတဲ့နောက်ပိုင်းမှာပထမဆုံး first wave ခေါ်တဲ့ဒီပထမဆိုင်းစတာပေါ့။အဲ့ဒီမှာဂျပန်ရယ်ဂျာမနီရယ်သူတို့စသုံးကြတယ်ပြောတယ်။နောက်ပိုင်းမှာကျတော့ဟုတ်ကဲ့။နောက်ပိုင်းမှာကျတော့ဘာဖြစ်လဲဆိုတော့ဒီ1960နောက်ပိုင်း1980နောက်ပိုင်းကြတော့ဒီလက်တင်အမေရိကနိုင်ငံတွေအာဖရိကနိုင်ငံတွေကလွတ်လပ်ရေးရပြီးတော့သူတို့ကအာဏာရှင်တွေအများဆုံးအုပ်ချုပ်ကြတယ်အဲ့ဒီနိုင်ငံတွေကအာဏာရှင်တွေကနေပြီးတော့တဆင့်ဒီဒီမိုကရက်စနစ်ကိုပြောင်းတဲ့အခါကျတော့လေအဲ့ဒီတို့တစ်ခါချက်ချင်းပြန်ဖြစ်တော့ဒီအခုပြောင်းကာလမှာဘယ်လိုကင်ပယ်မလဲဆိုတာကိုရှေ့ရနေပြီးတော့ဒီလုတ်ခဲ့တဲ့နမူနာတွေယူပြီးတော့ဆိုတာသူတို့ကဒီ justice ကိုပြန်သုံးတယ်ဒါပေမဲ့ဥတီချက်တွေကတော့နည်းနည်းကွာသွားတယ်ဘယ်လိုကွာသွားလဲဆိုတော့နောက်ပိုင်းမှာကျတော့သူတို့ကလူခွင့်ရေးကိုပို့ပြီးတော့ဦးစားပေးလာလူခွင့်ရေးကိစ္စ။အဲ့ဒီလိုပဲเนาะတစ်ဆိုင်ကြတော့တောင်အာဖရိကတို့ဒီရဝန္ဒါတို့ကိစ္စတွေဖြစ်သွားကြတော့အဲ့ဒီကြတော့လေပြောဆိုတတိယဆိုင်ဖြစ်သွားတော့ဆရာတတိယဆိုင်ဒီ transitional justice တော့သူတို့ကြတော့လူခွင့်ရေးလည်းပါတယ်ဒါအပြင်သူကပါရဲဆိုတော့ဒီ civil society တွေရဲ့အခန့်ကဏ္ဍတွေပုံမြင့်လာတယ်နောက်ပြီးတော့ democracy စနစ်နဲ့ညီတဲ့ဒီ institution တွေကိုဘယ်လိုတည်ဆောက်မလဲဆိုတာတွေထပ်ပြီးတော့ထည့်လာတော့ဆရာအခုဆိုတော့ကျွန်တော်တို့က fourth way လောက်ဖြစ်သွားပါပြီ။
ဟုတ်ကဲ့ဟုတ်ကဲ့ဒီနေ့မှာကျွန်တော်တို့ထူးထူးခြားခြားသွားတွေ့ရတာကတော့အာရှတိုက်ကလက်တင်အမေရိကအာဖရိကတိုက်တွေနဲ့လူခွင့်ရေးပေါ်မှာခိုက်ခွဲနေမှာမတူပွဲပြားနေတာသွားတွေ့ရတယ်เนาะကျွန်တော်တို့ပြည့်ကြည့်လို့ရှိရင်လည်းအာရှတိုက်မှာအခုတတိတော့လူခွင့်ရေးနဲ့ပတ်သက်တဲ့เนาะကျွန်တော်တို့တရားရုံးเนาะဖြစ်ရှိမှုနိနာရန်တရားကိုမတိဆောက်နိုင်သေးဘူးလူခွင့်ရေးပရင်းချင်းကိုထိုးတာကလည်းမကြသေးဘူးတကယ်အချိန်ကပါကျွန်တော်တို့စပြီးဖြစ်ပေါ်လာခဲ့ပေါ့နော်အာဖရိကမှာဆိုလို့ရှိရင်လည်းကျွန်တော်လူခွင့်ရေးကိုဖြစ်ရှင်းတဲ့နော်တရားရုံးတွေခုံရုံးတွေရှိတယ်ဥရောပမှာရှိတယ်လက်တင်အမေရိကမှာရှိတယ်အာရှတိုက်မှာမရှိဘူးဘာကြောင့်လို့ဆရာထင်တယ်လဲ
မြင်လာလို့ဒီရင်ကျေးမှုကွာလို့လို့ကျွန်တော်မြင်နေသေးတာဘာဖြစ်လို့ဆိုတော့ဒီနိုင်ငံရေးရင်ကျေးမှုမှာဘာကိုဦးစားပေးမလဲပေါ့ဒီနိုင်ငံတစ်ခုတိဆောက်ခြင်းမှာအချို့ကြတော့ဒီစာဝတ်နေရေးပြည်လဲဖို့အဓိကထားတာတော့လုံခြုံရေးအဓိကထားတာအချို့ကြီးကြီးမှုတွေကြတော့သူကဟုတ်ဘူးလုံခြုံရေးအဓိကမဟုတ်ဘူးဒါပေမဲ့လွတ်လပ်ရေးအဓိကဒီလူတဦးချင်းလွတ်လပ်ရေးအဓိကတရားမျှတရေးအဓိကအဲ့လိုကျွန်တော်ထင်တာတော့ဒီဦးစားပေးစာတွေကွဲသွားပြီခုနကပြောတဲ့ transitional justice မှာလည်းသူတို့ညင်းကြတာရှိတယ်တရားရေးကိုအဓိကလုပ်မလားရှင်းချစီဒီ reconciliation ကိုအဓိကလုပ်မလားအဲ့လိုအဖွဲ့နှစ်ဖွဲ့ကလည်းကွဲတာရှိတယ်ဥမာဒီ transition justice မှာငါတို့ဘာကိုဦးစားပေးလို့မလဲတရားမျှတရေးကိုလုပ်မလားဒါမှမဟုတ် ဒီပြန်လည်ရားစီကိုလုပ်တာ
ရားစီအ
ဲ့ဒီတော့မတူကြဘူးပေါ့ဆရာဦးစားပေးမှုကိုကဘယ်ဟာကိုတန်ဖိုးထားလဲဆိုတ
ော့ဟုတ်ကဲ့ဒီရင်ချဲမှုအကြောင်းကိုပြောတဲ့အခါမှာတော့ကမ္ဘာကြီးကြီးနဲ့ပတ်သက်ပြီးတော့ဂုရုကြီးတစ်ပါးလို့ပြောကြတယ်ကော်ချန်ရဲ့နော်သီအိုရီလေးတစ်ခုနော်သူ့ရဲ့ယူဆချက်လေးတစ်ခုကိုကျွန်တော်တော့ပြီးပြရတယ်အကော်ချန်ကမြန်မာပြည်ကိုလည်းလာပြီးတော့ဒေါက်ဆန်းစုကြည်နဲ့လည်းတွေ့ခဲ့ဘူးလေဆိုကျွန်တော်ထင်တယ်1990အစောပိုင်းနှစ်ဒီမှာလာခဲ့ဘူးလေဘောနော်ဆိုတော့ကော်ချာရဲ့သောင်းပါတဲ့ပုံမှာပါပါလဲဆိုတော့အရှေ့တိုင်းနိုင်ငံတွေကဗုဒ္ဓဘာသာပုံပြညွတ်တယ်နော်ဒီဗုဒ္ဓဘာသာရဲ့သဘောတရားမှာကပရိသတ်သဘောပါပေါ်လျားရှိတယ်အကြောင်းကြောင့်အကျိုးဖြစ်တယ်အကျိုးကလည်းအကြောင်းဖြစ်တယ်နော်အဲ့တော့ဗုဒ္ဓဘာသာစဉ်းစားပုံမှာစဝိုင်းစဉ်းစားပုံဖြစ်တယ်အရှေ့တိုင်းရေးခြင်းမှုနော်ခုနကပုံပြနိုင်ပြောသွားသလိုသဟသာသာဖြစ်ရေးကိုလည်းပုံပြီးဦးစားပေးနော်အနောက်တိုင်းစဉ်းစားပုံကdualism ပြောတဲ့လို့ပြောတဲ့ द्वी ဝါဒတွားမိုးတယ်ဥပမာအချင်းအဖြူအမဲအကောင်းဆုံးပေါ့နော်ဒီပေါ်မှာစဉ်းစားတယ်ဘုဒ္ဓဘာသာဘက်ကပရိသတ်ပုံစဉ်းစားတာပေါ့ခုကိုပြောလိုက်တဲ့အပြုတ်ကိုတခုဟာသူ့ပေါ်မှာတက်ရောက်တယ်သူပြောတာကိုပေါ်မှာပြန်တက်ရောက်တယ်ကိုပြောတာကသူ့ပေါ်မှာပြန်တက်ရောက်တယ်ဆိုတော့ဟိုဒီ द्वी ဝါဒကစဉ်းစားလို့နော်ချက်လို့မရနော်တခုနဲ့တခုဆက်နွယ်ပြီးနေတယ်ပေါ့ဒါကြောင့်ဒီအဲအနောက်တိုင်းနိုင်ငံနေချက်ပါလို့ရှိရင်เนาะအခြေတိုင်းဗုဒ္ဓဘာသာကိုလက်ခံတဲ့တိုင်းပြည်တွေမှာဒီတရားမျှတမှုဆိုင်ရာအယူဆကွဲပြားနေတယ်ဆိုတာကိုပြောလို့ဖတ်ခဲ့ပြီးတော့ဆရာဘယ်လိုထင်လဲ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်သဘောတူပါတယ်ဆရာနောက်ပြီးတော့ကျွန်တော်တို့အခြေတိုင်းသားတွေကဟိုဟာမေးပြောက်နွယ်တယ်လို့ပဲခေါ်မလားမသိဟိုဟာလေဒီလိုဖြစ်တာဖြစ်ပြီးတာဖြစ်ပြီးဖြစ်ပြီးနေပေါ့ထပ်ပြီးတော့လေဟိုဟာလုံနေတော့ဟိုကျွန်တော်မြန်မာစကားမှာရှိပါတယ်သေးတဲ့အမှုကြီးတဲ့အမှုသေးအောင်လို့ပါလို့အဲ့လိုဖြေတတ်တယ်ကျွန်တော်တို့
ကဟုတ်ကဲ
့အလောက်တိုင်းမှာကျတော့အဲ့လိုဖြေတာမရှိဘူးဘာဖြစ်လို့ဆိုတော့သူတို့ကမဟုတ်ဘူးဒါကဒီလိုဖြေလိုက်ရင်ဒီ impunity ဆက်ဟိုဟာလေဒီအရေးမယူတဲ့ဟာတွေဖြစ်လာနိုင်တယ်ပေါ့သူတို့ကလို့ပြောတော့အရေးယူရမယ်ကျွန်တော်တို့အရှိတိုင်းတွေကတော့ပြည်လေသွားရင်ပြီးရောပေါ့ဆရာနောက်ပြီးတော့ကျွန်တော်တို့ကကံအောင်ယူနေဆိုတော့ဂျာကိုကလည်းမကင်းဘူးပေါ့ကိုအပြစ်မကင်းဘူးရှိမှကိုကံလည်းပါတယ်ဆိုတော့အဲ့လိုဖြေလိုက်တာတွေရှိမယ်လို့ကျွန်တော်ထင်နေဆရာ
ဟုတ်ကဲ့အဲဆောစောပြောသလို impunity လို့ပြောတဲ့ကျွန်တော်တို့နော်အရေးမယူပဲနဲ့လွတ်လွတ်သွားတယ်နော်ဆိုရတာတွေကိုကျွလွန်ခဲ့တဲ့အတွက်ကြောင့်မဒါကဒုခွေမဟာမင်းကြီးမရှက်ဘက်ဆက်ကလည်းဒီအကြောင်းအရာကိုမချဖနာလည်းပြောလို့ရှိပါတယ်ဆိုတော့အဲအရင်လိုဖြစ်ရှင်းတဲ့နေရာမှာနော်နိုင်ငံရဲ့တဟသာတာဖြစ်မှုဘောနော်တရားမျှတမှုလည်းဖြစ်ပေါ်လာအောင်ဘောနော်ကျေးကြိုက်ကြရတဲ့နေရာမှာတောင်အာဖရိကဟာအတော်လေးထင်ရှားပါလေ။နော်။ဆိုတော့တောင်အာဖရိကကြိုက်ကြရတဲ့ဘုံကဘလူပြားကြိုက်ကြရခဲ့တယ်တောင်အာဖရိကအတော
်။သူစပြီးတော့နိုင်ငံကြီးကစပြီးဆွေးနွေးတယ်။ဟိုဒီဒီလူဖြူဆိုးရနဲ့မန်ဒဲလာတို့ဆွေးနွေးကြ။သူတို့ compromise လုပ်ဖို့ကနှစ်ဖူးစလုံးကသဘောတူလိုက်တယ်။ compromise လုပ်မယ်ဆိုတော့
အမျိုးသားရင်ကြားစည်းရုံးကိုဇောင်းပေးတယ်
။အေးဇောင်းပေးလိုက်တယ်ဟုတ်ကဲ့။သူ
စစ်စစ်သဘောတူညီချက်ရဖို့ပို့ပြီးတော့ဇောင်းပေး
တယ်။ဟုတ်ကဲ့။ဒါဖြစ်လို့ဆိုတော့အဲ့လိုမလုတ်ပဲနဲ့နှစ်ဖက်စလုံးကမလုတ်ပဲတင်းနေကြရင်ပြဿနာပိုဆိုးပါဆိုနှစ်ဖက်စလုံးဆိုးမယ်ဆိုတာသူကသိတယ်။ပြီးတော့ဒါတွေကိုအဓိကတိုင်းပြည်ရဲ့ရေရှည်အကျိုးကအဓိကပဲ။ဖြစ်တာတွေကဖြစ်ပြီးသွားပြီ။ရေရှည်အကျိုးကိုဘယ်လိုအကောင်းဆုံးဒီ model ရွေးမလဲပေါ့ဆရာ။အဲ့လို model ကသူတို့ဗာရွေးလိုက်တယ်ဆိုတော့ဒီ true and ဒီ reconciliation committee နဲ့ငါတို့သွားမယ်။ဒါတွေကိုဖြစ်ရှိမှဖြစ်ခဲ့တဲ့ဟာတွေကိုတော့ဒီတိုင်းပြီးပြီးတော့ထားလို့မဖြစ်ဘူး။ဒါတွေငါတို့မှတ်တမ်းနေလဲထားရမယ်။ရှစ်ကျွန်တော်ဖြစ်အောင်ဒီကနေ့ကပြန်ပြောပြမယ်။ဘာလို့
ပြောလဲပြောမလဲ။ True reconciliation တော
့။ဩစွာအမှန်တရားနဲ့ပြန်လည်ရင်ကြားစီကော်မတီပေါ့ဆရာ။အဲ့လိုအဓိကပြောတာဒါအပြစ်ပေးဖို့မဟုတ်ဘူး။အပြစ်ပေးဖို့မဟုတ်ဘူးဆိုတာဒါအမှန်တရားကိုဖော်ထုတ်ဖို့။ဘာကြီးဖြစ်ခဲ့လဲဆိုတာ။ဒီလုတ်တဲ့လူရောအလုတ်ခံတဲ့လူရောဘာလို့ဒါကြီးဖြစ်လာရတာလဲ။ဒီလိုအနှိမ့်ထားရင်းကြီးဘာလို့ဖြစ်လာရလဲဆိုတာသူတို့ကသိကျင်တယ်။အမှန်တိုင်းသိကျင်တယ်။အဲ့ဒီအတွက်ဟိုအပြစ်ပေးတဲ့အရဆိုးလို့အပြစ်ပေးတာတော့တပိုင်းသူတို့ပေးမယ်အများအားဖြင့်သူတို့ကအပြစ်မပေးဘူးဒါသူတို့အလုံးမဟုတ်ဘူးပေါ့နောက်ပြီးသူတို့ကယောကြီးပေးတယ်ဆရာဒီခံရတဲ့လူတွေယောကြီးပေးဖို့ဆိုတော့အစီအစဉ်နဲ့သူတို့မှရှိတယ်အဲ့လိုအဓိကထားတော့ကျွန်တော်မြင်လာတော့အဲ့ဒီစနစ်ကတော်တော်အောင်မြင်တယ်လို့ပြောတယ်ဟိုကျွန်းချက်တွေတော့ရှိတာပေါ့တော်တော်အောင်မြင်တယ်လို့ပညာရှင်တွေလည်းသုံးသပ်တယ်ကျွန်တော်တို့မြင်တာဒီအမှန်ဆိုရင်သူတို့အဲ့လိုနိုင်ငံအပြောင်းလဲဖြစ်တော့တော်တော်ဆိုးမယ်လို့ထင်တာပေါ့ဒီသွေးမြေကြမယ်လို့ပြောလို့အစိုးမှန်းလာကြတာမဖြစ်ခဲ့ဘူးဆရာတော်တော်ကြီးကိုစူးဖြစ်တယ်တော်တော်ချုံးမွေတော့ကဘာလဲအံ့ဩတယ်အဲဆိုတော့ဒီဟာတော်တော်ကောင်းတယ်လို့ကျွန်တော်မြင်တယ်ပေါ့ဆရာ
ကိုမျိုးတိုင်းကြောက်သွားပြီးတက်တဲ့အခါမှာကျွန်တော်ရေးကြတဲ့စိအမှန်တရားလည်းဖော်ထုတ်တဲ့အစီအစဉ်ရဲ့တက်ရောက်မှုတွေကိုဘလို့များကြားရကျုံရတယ
်။ကောင်းတဲ့ရလက်တွေကိုကျွန်တော်အများကြီးတွေ့ရတာပါဆရာရဲ့ဘာဖြစ်လို့လဲဆိုတော့တကယ်လို့တာသူတို့ကဒီ True Reconciliation Committee ကတကယ်လို့တာတကယ်လို့ဆိုတာဟန်ပြမဟုတ်ဘူး။ဘာဖြစ်လို့လဲဆိုတော့အရှင်တော်ကသမ္မတကဒီ Nelson Mandela ရှေ့ကသမ္မတဒီကလပ်ကိုတိုင်းလာပြီးတော့သူက၆လက်ဆက်ပေးတာသူသိလောက်ကိုလာပြောတယ်တော့တောင်းမှန်သွားတယ်ဆရာ။သူရှေ့မှာဒီလူပြူလူမဲ့ခွဲကြတဲ့စနစ်ကြီးဟာဆိုးတယ်ဆိုတော့သူကိုယ်တိုင်တောင်းမှန်တယ်။တောင်းမှန်ဆိုတာဒီချိန်နဲ့တောင်းမှန်တာမဟုတ်တက်ကာထက်ကာသူကတောင်းမှန်တယ်။အဲ့တော့ဘလို့ဖြစ်လဲဆိုတော့နောက်ပိုင်းလူငယ်တွေမှာအဲ့လိုတွဲကွဲမှုကမရှိတော့ဘူးဆရာ။အပြုနဲ့အမေရလေကျွန်တော်တို့ကြောင်းမှာဆိုလဲမရှိတော့ဘူး။နောက်ဆုံးဘလို့ဖြစ်လဲဆိုတော့ကျွန်တော်တို့လူငယ်တွေရဲ့အမြင်မှာအသားအရောင်မမြင်တော့ဘူးဆရာ။မရှိတော့ဘူး။အခါကြီးသူတို့အမှပုံမြင်လေးတွေပြောတာပုံမြင်မှုဇလန်းလေးတွေပေါ့။အချို့ကလေးတွေဆိုရင်လေလူမဲဟိုလူမဲလို့ပြောလိုက်တော့မှသူကအံ့ဩတော့မှအဲ့ဒီမှာသတိထားမိရဲ့သူတို့အသားမဲပါလားဆိုတော့တယောက်တည်းကသိနေတာကြာပြီပေါ့ဆရာ။ဟိုလေးလည်းမကတ်ဘူးပေါ့။အဲ့တော့အများကြီးတိုးတက်လာတယ်လို့ပြောပါမယ်ဆရ
ာ။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုပြောနိုင်ရေ
းတိုးတက်ဆရာဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့အခုဒီကြတဲ့စိတ်ကြောင့်ဇေအမတရားနဲ့ပေါပေါစီဆိုတဲ့တော့အဖေကအစီအစဉ်နဲ့အခုပြောဆိုင်ရာတရားမျှတမှုအကြောင်းကိုဆွေးနွေးတော့ခဲ့တဲ့သူကတော့ဆောင်အဖေကနိုင်ငံကပါလီဝဲရရှိခဲ့တဲ့ဒေါက်တာဦးမျိုးနိုင်ဖြစ်ပါလေကျွန်တော်ပေါ်ပါပ
ါဦးတမောင်တန်းဆွေးနွေးတင်ပြခဲ့တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာသတင်းဆောင်မကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် View American အတန်ရဲ့စနေညမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်တော်ရရှင်များရှင်အမေရိကန်ပြည်ထောင်စုမှာဂျွန်လ19ရက်နေ့ကိုဂျွန်တင်းအစိုးရရုံးပိတ်ရက်အဖြစ်နဲ့ပြီးခဲ့တဲ့2021ခုနှစ်ကပဲသမ္မတကလက်မှတ်ရေးထိုးသတ်မှတ်ပေးလိုက်ပါတယ်ဒီနေ့ဟာဂျွန်စနစ်အဆုံးသတ်မှုအဆုံးသတ်တဲ့နေ့အဖြစ်လူပေါင်းအတိုင်းဝိုင်းမှာဆင်နွှဲနေခဲ့တာကြားပါပြီး VOA ပုံပြရုပ်သံမှာမရေးတန်တာကြောင့်တင်ပြထားပါတယ်
အမေရိကန်မှာအစိုးရရုံးပိတ်ရေးအဖြစ်နဲ့နောက်ဆုံးတက်မှတ်လိုက်တဲ့ဂျွန်တင်းအားလိုက်ကိုအာဖရိကနယ်ပွားတွေဆင်နွှဲခဲ့တာ150ကျော်ပါပြီအမေရိကန်ပြည်ထောင်စုမှာဂျွန်စနစ်အဆုံးသတ်မှုကိုအထိမ်းအမှတ်ပြုဆင်နွှဲရဖြစ်ပါတယ်ပထမဆုံးအချိန်1866ဂျွန်19မှာဆင်နွှဲခဲ့ပါတယ်အဲ့ဒီပထမတစ်တက်ကတော့ Texas ပြည်နယ် Galveston မြို့ကဂျွန်ပြုတ်ခံနေရတဲ့အာဖရိကနယ်ပွားတွေသူတို့လွတ်လပ်ပြီးပြည်ရေးစစ်ကြီးလွန်ခဲ့တဲ့နှစ်လကပဲပြီးဆုံးသွားပြီဆိုတာသိလိုက်ရပါတယ်သမားအိဗရာဟင်လင်ကင်ဂျွန်စနစ်ဖြတ်သိမ်းတဲ့ကြေညာချက်ထုတ်ပြန်ခဲ့ပြီးတော့လက်နက်ခွဲကြော်အကြောင်းမှာသူတို့စီအကြောင်းကြားလိုက်တာပါ1866ခုနှစ်ကစပြီးတော့ဂေဗစ်တန်မှာစတင်ဆင်းရဲလိုက်တာပျော်ဝဲရှင်မွေတွေနိုင်ငံအနှံ့တခြားမျိုးတွေနေရီထိပါကူးဆက်သွားပါတယ်အားလိုက်ရဲ့နာမည်ကတော့1919ဆိုတဲ့ရက်ပေါင်းပြီးတော့ဖြစ်သွားတာပါဂျူဘလီနေ့ဂျွန်စနစ်ဖြတ်သိမ်းနေ့လွတ်လပ်မှုနေ့လို့လည်းခေါ်ကြပါတယ်ဒီသားစုတွေပြန်လဲစုံပြီးကြချစ်တဲ့ပွဲတွေလုပ်ကြပျော်ဝဲရှင်ပွဲတွေဆင်နွှဲကြနဲ့ကျင်းပပါပါတယ်1980မှာ Texas ပြည်နယ်ကဒီနေ့ကိုပြည်နယ်အားလိုက်ရဲ့ဖြစ်အရင်ဆုံးသတ်မှတ်ပါတယ်အဲ့ကစလို့တခြားပြည်နယ်တွေလည်းဒီနေ့ကိုအားလိုက်ရဲ့နေဒါမှမဟုတ်အောက်မေ့ဝယ်နေဖြစ်နေတရားဝင်သတ်မှတ်ပါတယ်2020မှာ George Floyd နဲ့တခြားလူမဲတို့ရဲလက်ထံမှာတိဆုံးခဲ့လို့တနိုင်ငံလုံးဆန္ဒပြကန့်ကွက်မှုတွေဖြစ်ခဲ့ပြီးနောက်ဒီရက်ကိုလူတွေပို့ပြီးတော့အာရုံစိုက်မိလာပါတယ်2021မှာတော့ဂျွန်တင်းကိုအမေရိကန်ပြည်အောင်စုအစိုးရရဲ့စက်တရက်မြောက်အားလက်ရဲ့အဖြစ်လွှတ်တော်ကအတည်ပြုပြီးသမ္မတဂျိုးဘိုင်ဒန်ကဥပဒေဖြစ်နေလက်မှတ်ရေးထိုးလိုက်ပါတယ
် FOA မြန်မာပိုင်းရဲ့စနေညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပတ်အတွင်းကထိတ်တန့်ရောက်မြန်မာသတင်းတွေကိုစူးစီးတင်ပြထားတာကိုတင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတုန်းကကျင်းပခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးကိုဆွေးနွေးကြပါရယ်။ကိုဂျီမီနဲ့ကိုဖြိုးစရာတော်တို့ကိုတေးတန်းအမိန့်နဲ့ပတ်သက်ပြီးစစ်ကောင်စီကခုခံပြောဆိုခဲ့ပါရယ်။အိန္ဒိယအာဆီယံဝန်ကြီးများအစည်းအဝေးမှာတော့မြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ကြားဘဲနဲ့ကျင်းပခဲ့ပါရယ်။ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့တင်ဆက်ပေးထားပါရယ်။
ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့အကြိမ်50မြောက်လူအခွင့်အရေးညှိနှိုင်းမှာမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေကိုဂျွန်လ14ရက်နေ့ကဆွေးနွေးခဲ့ပါတယ်။ လူခွင့်ရေးမဟာမင်းကြီးမီရှယ်ဘတ်လက်ကဆစ်အာနာတိုင်မှုကြောင့်မြန်မာနိုင်ငံရဲ့အခြေအနေတွေနှောက်ပြန်လှည့်သွားတဲ့အပေါ်နိုင်ငံတကာအနေနဲ့စိတ်မကောင်းဖြစ်ရကြတဲ့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နေတဲ့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုအရေးယူနိုင်ရေးအလွန်အရေးကြီးကြောင်းနဲ့ဒါဟာတမ်းမီပြန်လည်တည် ဒီမိုကရေစီရဲ့လှုပ်ရှားသူဦးချီမီအပါဝင်တက်ကြွလှုပ်တော်မဟာဦးဖြိုးစီရတော်နဲ့ဒီမိုကရေစီရဲ့လှုပ်ရှားသူဦးချီမီအပါဝင်တက်ကြွလှုပ်ရှားသူတွေအပေါ်ချမှတ်ထားတဲ့ဒေသတွေကိုရက်ဆိုင်ဖို့လဲစစ်ကောင်စီကိုကုလသမဂ္ဂမဟာမင်းကြီးကသူ့ရဲ့ဆက်လက်ရက်နဲ့အဖွဲ့မိန်ခေါ်မှတိုက်တွန်းခဲ့ပါတယ်။
For generations, we have been systematically deprived of our human rights and dignity.
မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ရိုဟင်ဂျာအပါအဝင်လူနည်းစုတွေကျူးလွန်ခံနေရတဲ့အရေးကိစ္စကိုဖြေရှင်းရမှာအခြေခံအကြောင်းတရားတွေဖြစ်တဲ့စစ်တပ်ကိုအရေးယူဖို့လိုပါတယ်။စစ်တပ်ကိုအရေးယူမှုမရှိတာဟာပြဿနာရဲ့အခြေခံအရှင်းမြစ်ကိုမဖြေရှင်းတာပဲမလို့ဒါကိုကင်တွယ်ဖြေရှင်းမှာရမယ်လို့မဝဝေနုကပြောကြားသွားတာပါ။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့အခြားလူနည်းစုတွေနဲ့ Ataika, Energy Mudan Yue, Soya Pekova, Dugoma, P. Achemshibe, Lila Taraba, Sitana, Tainara, Yumanaga, Lukun, Chinere, Lunsuane, Jang, Shibi, Bawin, Yama Lukun, Puerto Chocolate, Jack Cabaret.
Yamanayama Anna, they ocho needed Sikonsi Nine, Nina Lure, Sana, Shire, Soravio, Tazondia, Mapiare, P. Duro Anna Kaimia, Salo needed to Yama Piduri, Pisa, Nijarello, Regan Bionsuka, Pyojale Bare. မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေအကြောင်းကုလသမဂ္ဂထွေထွေညီလာခံမှာစွန်လ17ရက်နေ့တနင်္လာနေ့တင်ပြဆွေးနွေးပွဲမှာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာအမေရိကန်ဒူးကိုယ်စားလှယ်နစ်ဟေးလ်ကအခုလိုပြောသွားတာပါမြန်မာနိုင်ငံကဒီမိုကရေစီအတွင်းကူးပြောင်းမှုတွေဟာလဲစစ်တပ်အာဏာသိမ်းပြီးတဲ့နောက်လမ်းလွဲသွားတယ်လို့ဆိုပါတယ်တရားမျှတမှုနဲ့တာဝန်ခံတာဝန်ယူမှုရရှိတဲ့အတွက်အမေ ကျွန်တော်တို့ရဲ့ဆက်ဆံရေးအတွက်ကိုအရေးကြီးတဲ့အချက်ဖြစ်ပါတယ်။ဒီပါဒီမိုကရေစီနဲ့လူခွင့်ရေးဆိုင်ရာတရေလူခွင့်ရေးနဲ့ပတ်သက်ပြီးဆက်သွယ်ရေးကိုမိရှူရာလေးတောင်းကနေတိုက်ခိုက်တာအပါအဝင်လျက်သားတွေပေါ်ပြစ်မှတ်ထားပြီးတိုက်ခိုက်နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာတဲ့အကူအညီလိုအပ်နေတဲ့လူ14တန်းရှိနေပြီးစက်သုံးတန်းကဆက်အာဏာသိမ်းပြီးနောက်မှာဒုက္ခ တွေကိုလည်းနိုင်ငံရေးအရအသုံးချနေတယ်လို့ Miss Woodward ကပြောကြားခဲ့တာပါ ဘင်္ဂလားဒေ့ရှ်ရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ် Robert Fatina ကလည်းရိုဟင်ဂျာဒုက္ခသည်များပြန်ပို့ရေးနှစ်နိုင်ငံအစီအစဉ်ကိုမြန်မြန်အကောင်အထည်ဖော်ဖို့တောင်းဆိုသွားပါတယ်
မြန်မာနိုင်ငံကလို့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကမြန်မာကလေးတငယ်များအရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအမြန်ဆုံးဆောင်ရွက်ပေးဖို့ဂျွန်လ14ရက်နေ့ကသူ့ရဲ့ Twitter လုံမှုကိုရမရေးသားတိုက်တွန်းခဲ့ပါတယ်။မြန်မာစစ်တပ်ဟာပြည်သူတွေနဲ့စစ်ဖြစ်နေတဲ့အတွက်အပြစ်မဲ့ကလေးငယ်တွေစစ်ပွဲကြားကမျိုးစားပင်တွေဖြစ်နေကြရတယ်လို့ Losing a Generation ကြောက်ဆုံးတဲ့မျိုးဆက်တစ်ခုလို့နာမည်ပေးထားတဲ့အစီအခါစာမှာ Tom Andrews ကဖော်ပြထားတာပါဒီမိုကရေစီပြန်လည်ဖော်ဆောင်မှုမရှိဘဲနဲ့ပြည်လဲတဲ့အခြေအနေတစ်ခုကိုဖန်တီးမပေးနိုင်ဘူးဆိုရင်တော့မြန်မာကလေးငယ်တွေဟာကြဆုံသွားတဲ့မျိုးဆက်တစ်ခုဖြစ်သွားလိမ့်မယ်လို့လည်းအစိုးရခါစားမှသတိပေးဖော်ပြထားပါတယ်။စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်နေရာဆွန်ခွာထွက်ပြေးနေရသူတွေထက်မှကလေးငယ်ပေါင်း35,000ကျော်ရှိပြီးတော့လုံခြုံမှုရှိတဲ့ဒုက္ခသည်စခန်းတွေရောက်နေတဲ့ကလေးက33,000ကျော်နဲ့အိန္ဒိယတိုင်းပြည်တွေမှာခိုလုံနေကြရတဲ့မြန်မာဒုက္ခသည်ကလေးငယ်ပေါင်း100,000ကျော်ရှိတယ်လို့လည်းအထူးကိုယ်စားလှယ် Tom Andrews ရဲ့အစိုးရခါစားအနေချုပ်မှဖော်ပြထားပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကတရားလဲလို့ဖမ်းဆီးခဲ့တဲ့ကလေးငယ်1400ရှိပြီးတော့လက်ရှိချိန်ထိတစ္ဆကံအဖြစ်ထိန်းသိမ်းထားတဲ့ကလေးက62ယောက်ထက်မနည်းရှိတယ်လို့လည်းပြောပါတယ်။ဖမ်းဆီးထားစဉ်ရဲနဲ့တာ secret me နဲ့တူတာအစာငတ်ရေငတ်ထားတာစတဲ့နှီးပြုံးစုံနဲ့ညှဉ်းပန်းခံရတဲ့ကလေးပေါင်းကအနည်းဆုံး142ဦးရှိတယ်လို့လည်းပြောထားပါတယ်။ကကွက်ဆေးပုံမှန်ထုတ်ခွင့်မရတာကိုဝန်တွေအာဟာရမပြည့်တာကြောင့်မလုံလားအပ်ပဲနဲ့ကလေးငယ်တွေတိတ်ဆုံနိုင်ခြင်းရှိနေတဲ့အပြင်ကြောင်မတက်နိုင်တဲ့ကလေးက9.8တန်းရှိနေတယ်လို့လည်းထောက်ပြထားပါတယ်။ယူကရိန်းလိုပဲမြန်မာအကြက်အတဲကိုကုလလုံခြုံရေးကောင်စီနဲ့အခြားကုလအဖွဲ့အစည်းတွေကတန်းတူတုံ့ပြန်ဖို့လိုတယ်လို့လည်းကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကအစင်ခါစားမှအကြံပြုတိုက်တွန်းထားပါတယ်။မြန်မ
မြန်မာနိုင်ငံတွင်ကအကြံဖက်မှုတွေရပ်တန့်ရေးကုလသမဂ္ဂအာဆီယံနဲ့နိုင်ငံတကာကအခုလိုဝိုင်းဝန်းတိုက်တွန်းနေပေမဲ့စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးတွေကတော့အရှိန်ပြတ်ပုံမရပဲစစ်ကိုင်းရွှေဘူးနဲ့ဝက်လက်နဲ့အစက်ကကြေအော်ရစီကိုဒီလပထမပါကတည်းကစတိုက်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ထိုင်းနိုင်ငံကိုတုံးရက်ခီနဲ့ရောက်ရှိခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက ကျွန်တော်တို့ရဲ့ပြည်ထောင်စုအဖွဲ့ဝင်များကလည်းဒီနေ့ရေပေါ်နိုင်ငံကာကွယ်ရေးဝန်ကြီးတွေကပြန်လည်ဆွေးနွေးခဲ့ကြတယ်လို့ထိုင်းကာကွယ်ရေးဌာနပြောခွင့်ရာဘိုဂျိုကြီးကွန်ချီတန်ထရာဝနစ်ကိုကိုကာပီတန်နေရှင်းတဲ့ရင်ကဖော်ပြပါရတယ်။ထိုင်းနဲ့အမေရိကန်ကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအပြေအဝပူးပေါင်းဆောင်ရွက်ကြဖို့လည်းသဘောတူခဲ့ကြတယ်လို့ပြောခွင့်ရသူဘိုဂျိ ကူညီပေးထားတာအပါအဝင်ထိုင်းနိုင်ငံရဲ့ဝင်ကျင်မှာဖြစ်ပျက်နေတဲ့ပြည်ပခါတွေတရားမှုတွေအပေါ်ထိုင်းနိုင်ငံကနိုင်ငံကဥပဒေတွေလူသားစံမှုမူတွေကိုပဲဆွဲကင်တုံ့ပြန်နေပါတယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ကပြောကြားခဲ့တဲ့အကြောင်းပြောခွင့်ရသူကဆိုပါတယ်။စီးရဲလေ့ကျင့်မှုစစ်လက်နက်ပစ္စည်းတွေပံ့ပိုးမှုနဲ့ဆိုင်ဘာလုံခြုံရေးအပြင်ဝေဟင်ကာကွယ်ရေးနယ်ပယ်တွေကာကွယ်ရေးဆိုင်ရာစစ်မှုလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးတွေနဲ့ထိုင်းစစ်တပ်ခင့်မီရေးကိုညှင့်တင်ပံ့ပိုးပေးဖို့အမေရိကန်ကခရီးပေးခဲ့တယ်ဆိုတာကိုလည်းသူ့ရဲ့ပြောကိုကိုးကားပြီး The Nation သတင်းမှရေးထားပါတယ်။
88မျိုးဆက်ကောင်းဆောင်ကိုချင်းမီနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမဟောင်းကိုဖြိုးစီရတော်တို့ကိုတေးတန့်အတည်ပြုထားတာနဲ့ပတ်သက်လို့နိုင်ငံတကာအသံဝင်ကပြစ်တင်ရှုံချတာကိုစစ်ကောင်စီဘက်ကသူတို့ဆုံးဖြတ်ချက်ကိုခုခံပြောဆိုခဲ့ပါတယ
်။ကျွန်တော်တို့တရားဥပဒေစိုးမိုးရေးခန္ဓာမှာနောက်မှအလားတူဖြစ်စဉ်မျိုးတွေကိုမလုံနိုင်အောင်နောက်မှအလားတူဖြစ်စဉ်မျိုးတွေကိုမလုံရအောင်အဲ့တော့ဒါကိုတရားမမျှတဘူးလို့ကျွန်တော်တို့ဘာပြောမလဲဒါလိုပဲပြောချင်ပါတယ်ကျွန်တော်တို့ပြောချင်တာကတော့ဒီမြန်မာနိုင်ငံအနေနဲ့အချောအချာအာဏာပိုင်နိုင်ငံတစ်ခုဖြစ်ပါတယ်အချောအချာပိုင်အာဏာနိုင်ငံတစ်ခုမှာကျွန်တော်တို့ဒါအချောအချာအာဏာရဲ့ဒါပြောက်ဥတည်ဖြစ်တဲ့ခုနပြောတဲ့အနိုင်ကြီးများနဲ့ပတ်သက်လာပြောကြတရားစီရင်ရေးဥပဒေပြူရေးအုပ်ချုပ်ရေးမိုင်တိုင်းတွေကိုလွတ်လပ်စွာလုပ်ကိုင်ခွင့်ရှိပါတယ်နိုင်ငံတော်အစိုးရအနေနဲ့လိုအပ်တဲ့အခါမှာလိုအပ်တဲ့အချိန်လျောက်လှုပ်ဆောင်လာတာမျိုးဖြစ်ပါတယ်
ကမ္ဘာနိုင်ငံတွေမှာတေတန်စီရင်နာကိုလက်ခံကျင့်သုံးနေတဲ့နိုင်ငံပေါင်း80 80လောက်ရှိသေးတယ်လို့လဲဂျွန်လ16ရက်ကြာတာပရင်းနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုသွားပါတယ်ဒီတေတန်ကိုလက်တွေ့အကောင့်ထဲပေါ်လိုက်ရင်နိုင်ငံတကာမှာကြေကြေပြန့်ပြန့်ဆန့်ကျင်တုံ့ပြန်မှုတွေဖြစ်လာမယ်လို့တော့အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကစစ်ကောင်စီကိုထောက်ပြသတိပေးထားတာပါမြန်မာနိုင်ငံမှာအထိုက်အခံတွေကိုကုမြတ်ဖို့စီစဉ်နေဆိုတာစစ်ကောင်စီဘက်ကလှုပ်ခွင့်ရင်းနဲ့တရားဥပဒေစိုးမိုးရေးအပေါ်ခရုမဆိုင်ဘူးဆိုတာထပ်ပြီးတော့ပြသလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ NetPrice က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါမြန်မာနိုင်ငံဆိုင်ရာပြည်နှစ်တန်ရုံနဲ့ကုလအတွင်းရေးမှုချုပ်ရုံးပြောခွင့်ရစတီဗင်ဒူဂျာရက်တို့အပြင်လူအခွင့်အရေးအဖွဲ့တွေကလည်းစစ်ကောင်စီကိုပြင်းပြင်းထန်ထန်ရှုံချပြောဆိုထားကြပါတယ်
။အိန္ဒိယနဲ့အာဆီယံနိုင်ငံကြားဝန်ကြီးတွေရဲ့အထူးစည်းဝေးပွဲကိုအိန္ဒိယနိုင်ငံနယူးဒေလီမြို့မှာဇွန်လ16ရက်နဲ့18ရက်နှစ်ရက်ကြာကျင်းပခဲ့တာမှာမြန်မာစစ်ကောင်စီနိုင်ငံကြားဝန်ကြီးကိုမဖိတ်ခဲ့ပါဘူး။မြန်မာနိုင်ငံဆိုင်ရာအာဆီယံပုံသဘောတူညီချက်5ရက်ကိုမြန်မာဘက်ကအကောင့်ထဲပေါ်ဖို့ပြက်ကွက်ခဲ့တဲ့အတွက်ဆိုပြီးအာဆီယံရဲ့မူတိုင်မြန်မာစစ်ကောင်စီကြီးကဲတွေကိုအိရှင်အိန္ဒိယနိုင်ငံကဖိတ်ကြားခြင်းမရှိရပါဆက်ဆံရေးတိုးမြှင့်ဖို့ဆွေးနွေးခဲ့ကြတဲ့အာဆီယံအိန္ဒိယနိုင်ငံကြားဝန်ကြီးများအစည်းအဝေးကိုအိန္ဒိယနိုင်ငံဆိုင်ရာမြန်မာတမ္မတ်ကြီးဦးမိုးကျော်အောင်တက်ရောက်ခဲ့တယ်လို့မြန်မာတန်ယုံကထုတ်ပြန်ပါတယ်ဇွန်လ22ရက်နေ့ကျရင်ကမ္ဘောဒီးယားနိုင်ငံမှာကျင်းပမယ်အာဆီယံကာကွယ်ရေးဝင်ကြီးများစီဝေးပွဲကျရင်လည်းမြန်မာစစ်ကောင်စီကာကွယ်ရေးဝင်ကြီးကိုမဖိတ်ကြားဖို့မြန်မာအပါအဝင်နိုင်ငံတကာကလူမှုခြေပြုဖွဲ့စည်း689ခုကအကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်ဝင်တိုက်နေသလိုအမေရိကန်နဲ့တရုတ်ရဲ့အားပြိုင်မှုမြင့်တက်နေချိန်အာဆီယံနဲ့အိန္ဒိယဆက်ဆံရေးခိုင်မာအောင်လုပ်ဖို့လိုတယ်လို့အိန္ဒိယမှာကျင်းပတဲ့အစည်းအဝေးတွင်နှစ်ဖက်လုံးကပြောကြားခဲ့ကြပါတယ်။
မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယနိုင်ငံခြားရေးဝန်ကြီးပတ်ဆွန်ဟွန်ဟာဒုတိယအကြိမ်ခီးစဉ်အဖြစ်မြန်မာနိုင်ငံကိုဒီလဂျွန်လ29ရက်နဲ့30ရက်နေ့တွေမှာလာရောက်ဖို့ရှိပါတယ်။ဒီနေ့ရက်တာခီးစဉ်အတွင်းအာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထဲပေါ်ရင်းနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုအဓိကတာဆောင်ရွက်နိုင်မှာရှိနေပြီးတော့လက်ရှိအချိန်မှာသူ့ရဲ့ရှေ့ပြေအလုပ်အဖွဲ့ကစစ်ကောင်စီနဲ့ဒီအချက်တွေကိုကြိုတင်ဆွေးနွေးတာတွေလုပ်နေပြီလို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောဆိုပါတယ်။ကြည့်ခဲ့တဲ့တစ်ခေါက်အာဆီယံအထူးကိုယ်စားလှယ်ခီးစဉ်အတွင်းဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကပန်ကြားခဲ့ပေမယ့်လို့မြန်မာစစ်ကောင်စီကလက်မခံခဲ့ပါဘူး။ တောအောင်ဆန်းစုကြည်ဟာလက်ရှိတရားရင်ဆိုင်နေရဆဲဖြစ်တဲ့အတွက်အာဆီယံကိုယ်စားလှယ်ရဲ့အခုဒုတိယအခောက်ခီးစဉ်မှာလဲတွဲခွင့်ပေးဖို့မရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်။ဒါပေမဲ့လဲအာဆီယံအထူးတန်ရဲ့လာမယ့်ခီးစဉ်အတွက်မှာတော့လက်ရှိစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆက်ဖွဲ့တို့ကြားညီညာရေးဆွေးနွေးမှုအစည်းအဝေးမှာပါဝင်ခွင့်ရနိုင်ဖွယ်ရှိတယ်လို့တော့ပြောပါတယ်။
တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခံမောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တပတ်အတွင်းစူးစီးတင်ကြထားတဲ့နိုင်ငံတကာသတင်းတွေကိုတင်ပြပေးကြပါမယ်။ယူကရိန်းပြည်သူတွေနဲ့ရက်တီကြောင်ပြသတဲ့အနေနဲ့ဥရောပနိုင်ငံခေါင်းဆောင်တွေယူကရိန်းကိုတွားရောက်ခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံမှာတော့အမျိုးအမည်မသိတဲ့ကူးစက်ရောဂါအသစ်တစ်မျိုးပြန့်ပွားနေပါတယ်။ဒီလိုတပတ်အတွင်းကနိုင်ငံတကာသတင်းတွေကိုစူးစီးပြီးမအီတန်ချင်းကတင်ဆက်ပေးထားပါတယ်။
ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုခုခံနေရတဲ့ယူကရိန်းဘက်ကအားပေးထောက်ခံမှုကိုပြသတဲ့အနေနဲ့ပြည်သူ့သမ္မတအီမန်နျူအယ်မက်ခရွန်၊ဂျာမနီဝန်ကြီးချုပ်အိုလက်ရှိုး၊အီတလီဝန်ကြီးချုပ်မာရီယိုထရာဂီတို့ယူကရိန်းနိုင်ငံခီးစူးတော်ကိုဂျွန်လ16ရက်နေ့မှာရောက်လာခဲ့ပါတယ
်
ယူကရိန်းပြည်သူတွေနဲ့တဆုတစည်းတဲ့ရည်တည်နေတာကိုပြသဖို့အရေးကြီးတဲ့အချိန်ဖြစ်တဲ့ဆုပြော်လေးပြည်သူ့သမ္မတကပြောပါတယ်။ဒီခီးစဉ်တွဲမှာယူကရိန်းသမ္မတဖလော်ဒီမီယာဆလင်စကီနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီတော့တွင်ယူကရိန်းအတွက်စီးရဲကူညီတွေတုံ့ပြန်ပေးဖို့ကိစ္စနဲ့ပတ်သက်လို့မြောက်အလန်ဒိတ်စာချုပ်အဖွဲ့၊နေတိုးမဟာမိတ်အဖွဲ့ကကွယ်ရေးဝန်ကြီးတွေပြောကြားနိုင်တဲ့ process မျိုးမှာလည်းအစီအစဉ်လုပ်ခဲ့ကြပါတယ်။ဥရောပအတိတ်သမုဒ္ဒရာရဲ့ဝန်ဒီတာမှာဆယ်စုနှစ်များစွာအတွင်းမှာအကြီးမားဆုံးလုံခြုံရေးဆိုင်ရာချင်းချောက်မှုတွေနဲ့ကျုံနေရတာကြောင့်ကာကွယ်ရေးဆိုင်ရာဆောင်ရွက်မှုတွေပိုပြီးတော့ခိုင်မာအားကောင်းလို့ဖို့ကိစ္စအဓိကဆွေးနွေးရင်းနဲ့ပဲနေတူမဟာမိတ်အဖွဲ့အတွင်းမှချုပ်ဟန်စတိုဒန်ဘတ်ကအစည်းအဝေးကိုစားခဲ့ပါသည်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ထပ်ဆွေးနွေးမှုတွေကိုရှိလာတဲ့မှာစပိန်နိုင်ငံမဒရစ်မြို့မှာကျင်းပမယ်။နေတူမဟာမိတ်ထိပ်သီးဆွေးနွေးပွဲမှာဆက်လက်ဆွေးနွေးကြမှာလည်းဖြစ်ပါသည်။တချိန်တည်းမှာပဲအမေရိကန်ကယူကရိန်းနိုင်ငံအတွက်နောက်ထပ်ဒေါ်လာတန်းတစ်ထောင်စီးရဲကူညီအဖြစ်ပေးအပ်မယ်အကြောင်းအင်ပြီးတော့အမျိုးသားညွှန်ကြားရေးကောင်စီမဟာဗျူဟာဆက်သွယ်ရေးညှိနှိုင်းရေးမှူးဂျွန်ကာဘီကဂျွန်လ15ရက်နေ့တင်းစာရှိတဲ့ပွဲမှာပြောဆိုသွားခဲ့ပါသည်။ရုရှားရဲ့ကျူးကျော်မှုအချင်းရောအောင်လို့လုပ်ပြီးတော့အချိန်ပိုင်းဒွန်ဘတ်စီတောက်မှာအောင်မြင်မှုရဖို့ရည်မှန်းချက်နဲ့အမေရိကန်ကဆက်လက်နဲ့ပစ္စည်းထောက်ပံ့နေရမှာဒီလိုချင်းဟာအများဆုံးဖြစ်ပါသည
်ကိုကြီး
ကျောင်းသမားရှိချင်းပင်နဲ့ရုရှားသမ္မတဖလာဒီမီယာပူတင်တို့ဂျွန်လ15ရက်နေ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့စဉ်တုန်းကတနိုင်ငံဆက်ဆက်ရေးခိုင်မာတဲ့ဆိုတော့ကိုတရုတ်သမ္မတကထပ်ပြီးတော့ကြေညာခဲ့တဲ့အကြောင်းတရုတ်ဆိုရသတင်းမီဒီယာတွေမှာပေါ်ပြထားပါသေးတယ်။ယူကရိန်းပြည်ထနာကိုညှိနှိုင်းအပြင်းရှာဆွေးနွေးရေးကိုထောက်ခံနေဆိုပြီးတော့သမ္မတရှိကရုရှားသမ္မတကိုပြောခဲ့တဲ့အကြောင်းရှင်ဝါနဲ့ CCTV သတင်းဌာနတွေမှာထုတ်ပြန်ထားပါသေးတယ်။ပြည်ပကလုံခြုံရေးစိန်ခေါ်မှုတွေကြောင့်ရုရှားရဲ့အမျိုးသားအကျိုးစီးပွားကာကွယ်ဖို့ဆောင်ရွက်တဲ့လုပ်ရပ်အပေါ်မှာတရုတ်ခေါင်းဆောင်ကလက်ခံနေဆိုပြီးတော့ရုရှားသမ္မတအင်ဒိုကထုတ်ပြန်တဲ့ကြေညာချက်ဖော်ပြထားပါတယ်။ဖေဖော်ဝါရီ24ရက်နေ့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုမစခင်သတင်းပတ်အနေနဲ့လို့မှာပဲတရုတ်နဲ့ရုရှားကြားလက်တွဲဆောင်ရွက်မှုတွေအခက်အခဲမထားဘူးဆိုတဲ့ကြေညာပြုထားတဲ့သဘောတူညီချက်စာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။လက်ရှိယူကရိန်းစစ်ပွဲနဲ့ပတ်သက်လို့ရုရှားကိုတရုတ်ကဝေဖန်ပြောဆိုတာမရှိသလိုအနောက်နိုင်ငံတွေပြောကြားသလိုပဲရုရှားဘက်ကကျူးကျော်တိုက်ခိုက်တာဆိုပြီးတော့လည်းသုံးလုံးပြောဆိုတာမျိုးမရှိပါဘူး။ရုရှားနဲ့ပတ်သက်လို့တရုတ်ရဲ့ရည်တည်ချက်ကိုအမေရိကန်ဆွေးရကတော့ရှုံချဝေဖန်ထားပါသေး။တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတင်းမာနေချိန်မှာပဲကမ္ဘာတဝန်းတရုတ်ရဲ့လှုပ်ရှားမှုတွေကိုပို့ပြီးတော့စုံစမ်းနိုင်အောင် China House လို့ခေါ်တဲ့ဌာနအသစ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဖွဲ့စည်းလိုက်ပါသေး။ပြီးခဲ့တဲ့လတုန်းကအမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ပြောခဲ့တဲ့တရုတ်ဟာနိုင်ငံတကာလက်ခံထားတဲ့စီးပွားရေးကအခြေခံစနစ်ကိုအစိုးရအရအောင်ရေရှည်ချင်းချောင်းနေတယ်ဆိုရယ်ပြောဆိုခြင်းနဲ့အမေရိကန်ရဲ့စိုးရိမ်မှုကိုအခု China House ဌာနသစ်တီထောင်လိုက်တာကထင်ဟပ်နေပါသေး။အမေရိကန်ပြည်အောင်စုရဲ့ဒေသတွေနဲ့ပတ်သက်တဲ့အရေးကိစ္စမူဝါဒတွေအကောင့်တွေဖော်နိုင်ရေးဆက်ဆက်လုပ်ကိုင်နိုင်အောင်ပေါင်းစည်းထားတဲ့ဌာနအတွင်းကအသင်းဖွဲ့တစ်ခုလို့လည်းပြောဆိုထားပါသေး။အမေရိကန်ပြည်အောင်စုမှငွေကြေးဖောင်းပွားမှုမြင့်တက်နေတာကိုတိုက်ဖြတ်ဖို့ဘူဘန်ကအတွန်းနှုန်းကို 3.5% ခန့်တော့ထပ်မြင့်ပြီးတော့သတ်မှတ်ခဲ့တဲ့အကြောင်းဒီသတင်းပတ်ထဲမှာကြေညာလိုက်တာကြောင့်အမေရိကန်အစုရှယ်ယာဈေးပေတက်လာခဲ့ပါသေး။ဒီသင်းမနောင်ပိုင်းမှာ S&P အစုရှယ်ယာ 2.5% ခန့်တက်လာပြီးတော့ Dow Jones အစုရှယ်ယာလည်း 100% ခန့်ဈေးတက်ခဲ့ပြီးတော့ Nasdaq အစုရှယ်ယာကတော့ 2.5% ခန့်ထိတက်သွားခဲ့ပါသေး။အခု 3.5% ခန့်အတိုးနှုန်းထပ်တိုးလိုက်တာဟာ1994ခုနှစ်နိုဝင်ဘာလနောက်ပိုင်းဘူဘန်အနေနဲ့ပမာဏအများဆုံးတစ်ကြိမ်နဲ့ထပ်တိုးလိုက်တာလည်းဖြစ်ပါသေး။မေကေဗီယံစုမှငွေကြေးဖောင်းပွားမှု2.40%အတွင်းမှာအမြင့်ဆုံးရင်ဆိုင်နေရပြီးတော့အခြေခံစားကုန်တွေလောင်းစားစီးဆေးတွေမေလအတွင်းမှာ 8.6% ခန့်တိုးလာခဲ့တဲ့အချိန်မှာပဲဘိုးဘန်ကလည်းဒီလိုအတိုးနှုန်းကိုထပ်မြင့်ပြီးတော့သတ်မှတ်လိုက်တာဖြစ်ပါသေး။ ကနာရဲ့အချက်တွေနဲ့ဒူလောင်စာစီကားတဲ့ပြက်လက်လာလာကြောင့်အစိုးရဝန်ထမ်းတွေတပတ်ကိုလေးရက်ပဲအလုပ်လုပ်ကြဖို့တီးပင်းလင်ကအစိုးရကဒီသင်ပထမကြီးညာခဲ့ပြီးတော့ရုံးတက်မဲ့အစာအိမ်မှာခြံဆိုင်ကြဖို့လည်းတိုက်တွန်းထားပါတယ်။တောက်ကြနေတိုင်းကိုနောက်၃လအထိရုံးပိတ်ရဖြစ်တတ်မှတ်ဖို့အစိုးရပြုချက်ကိုကျွမ်းလားစတုံးရနေနှောင်းပိုင်းမှာအစိုးရအဖွဲ့ကတည်ပြုပေးခဲ့ပါတယ်။ဒီလင် ကျောင်းကိုရီးယားနိုင်ငံမှာအမျိုးမျိုးမသိတဲ့ကူးစက်ရောဂါတွေတမျိုးပြန့်ပွားနေတဲ့အကြောင်းကျောင်းကိုရီးယားအာဏာပိုင်တွေကကြေညာထားပါတယ်။ကိုဗစ်ကရောဂါကိုထိန်းချုပ်နိုင်မှုလုံဆောင်နေကြခြင်းမှာပဲအစာရင်ဦးလန်းကျောင်းဆိုင်ရာကူးစက်ရောဂါတမျိုးပြန့်ပွားနေတဲ့အကြောင်းကျောင်းကိုရီးယားကကြေညာထားပေမဲ့လေဒီဇင်ဘာနောက်ပိုင်းအထိဗိုင်းရောဂါမှမသိပဲနဲ့လူပယ်နေရကူးစက်ခံရလဲဆိုတာကိုလည်းအ စီးပို့ထားတဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အုံကပြောတဲ့အကြောင်းအစိုးရသတင်းတွေမှာဖော်ပြထားပါလိမ့်။နိုင်ငံရဲ့အဓိကစိုက်ပျိုးရေးဒေတာမှာကူးစက်ပြန့်ပွားမှုဖြစ်ပေါ်နေရပါ။ဒါကြောင့်နောက်ဆက်တွဲအနေနဲ့အစာရေစာပြတ်မှုနဲ့ကြိုးရမှာကိုလည်းစိုးရိမ်နေကြပါလိမ့်။COVID-19 ကာကွယ်ဆေးတွေပေးပို့တာအပါအဝင်ဘယ်လိုရောဂါပြန့်ပွားမှုကိုမဆိုဝိုင်းဝန်းကူညီလှုံ့ဆော်ပေးဖို့တောင်ကိုရီးယားကကန့်လန့်ထားပေမဲ့လည်းမြောက်ကိုရီးယားဘက်ကလက်ခံတုံ့ပြန်တာမရှိသေးပါဘူး။မြောက်ကိုရီးယားမှာ COVID ဆစ်ဆေးရဲ့ပစ္စည်းအလုံးလောက်မရှိရကြောင်း COVID လူနာဗတိယောက်ရှိလေဆိုတာကိုအတိအကျမသိနိုင်ပေမဲ့လည်းအဖျားရှိတဲ့လူနာအရေအတွက်ကိုတော့နိုင်စင်စီရင်လုပ်ထားပါသေး။ဇွန်လ16ရက်နေ့အတွက်အဖျားရှိတဲ့လူနာ 26,000 ကျော်ရှိခဲ့ပြီးတော့မြောက်ကိုရီးယားမှာစုစုပေါင်း 4,000 ခွဲကျော်လောက်ရှိသွားပြီဖြစ်ပါသေး။အမေရိကန်မှာနိုးစိုးအရွယ်နဲ့မူကြိုအရွယ်ကလေးတွေအတွက်နှစ်ကြိမ်ထိုးရတဲ့မော်ဒန်နာကိုဗစ်ကာကွယ်ဆေးထိုးခွင့်ပြုဖို့အမေရိကန်အစားအစာနဲ့ဆေးဝါးကုကဲမှုဌာန FDA ရဲ့ကာကွယ်ဆေးဆိုင်ရာကျွမ်းကျင်သူအဖွဲ့ကဇွန်လ15ရက်နေ့မှာထောက်ခံချက်ပေးလိုက်ပါတယ်။အသက်5နှစ်အောက်ကလေးတွေအတွက်မော်ဒန်နာကာကွယ်ဆေးဟာအစိုးရအကောင့်ရလဒ်တွေပုံများတဲ့အကြောင်းကျွမ်းကျင်သူတွေကတခဲနဲ့မဲပေးထောက်ခံခဲ့ပါတယ်။အမေရိကန်မှာခံမှန်းခြေ18တန်းလောက်ရှိတဲ့5နှစ်အောက်ကလေးငယ်တွေအတွက်3ကြိမ်ထိုးရတဲ့ Pfizer ကာကွယ်ဆေးကိုတော့ထောက်ခံချက်ပေးတဲ့မသိကျွမ်းကျင်သူတွေကဆုံးဖြတ်ရအောင်မှာဖြစ်ပါလေ။လိလစစ်ချက်တွေအရ6လအထိငင်ရွေးတဲ့ကလေးတွေအတွက်ဆေးနှမျိုးစလုံးဟာဘေးကင်းပြီးတော့ထိရောက်မှုရှိပုံရတယ်ဆိုပြီးတော့ကျွမ်းကျင်သူအဖွဲ့ကဇွန်လ15ရက်နေ့တနေ့ကအစည်းအဝေးမတိုင်ခင်မှာပြောဆိုသွားခဲ့တာပါ။အမေရိကန်မှာကာကွယ်ဆေးထိုးဖို့ကြံနေတဲ့ကလေးတွေအတွက်ခွင့်ပြုချက်ရပြီဆိုရင်တော့အစောဆုံးရှိတဲ့ရင်ဘက်လောက်ကစပြီးတော့ကလေးတွေကိုဆေးထိုးပေးနိုင်မှုမျှော်လင့်ထားပါလိမ့်ရှင်။
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုစူးစီးပြီးတော့မအီးတန်စင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုရန်နိုင်တလှည့်ပြောပြပေးပါရှင်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကလူနည်းစုစိတ်ဘာသာဝင်တွေရဲ့ဖျားကြောင့်ကိုစစ်သေးတော်တွေဒီနေ့မနက်စောပိုင်းကတိုက်ခိုက်ခဲ့တာကြောင့်၂ယောက်ထပ်မင်းတည်ဆုံးပြီးတော့9ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာလီဘန်တာဝါရှိသူတွေကပြောလိုက်ပါတယ်။ဒီဆုံးတဲ့သူ၂ယောက်မှာ1ယောက်ကစိတ်လူမျိုးတူဖြစ်ပြီးတော့နောက်တစ်ယောက်ကတော့တာလီဘန်လုံခြုံရေးအဖွဲ့ဝင်ဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကသတင်းတော့တွေကိုပြောပါတယ်။သနသမအုပ်စုဟာကတ်အီဘာဝရက်ကဖျားကြောင့်ဝင်ဝါမှာရှိတဲ့လုံခြုံရေးတွေကိုလက်ပစ်ဘုံနဲ့ပစ်ပြီးတော့အဲ့ဒီဖျားကြောင့်လည်းကိုဝင်သွားတာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။အိန္ဒိယမှာတော့စစ်သားစုဆောင်ရေးအစီအစဉ်တစ်ပေါ်မှာဆန္ဒပြမှုတွေပြင်းထန်လာနေပါတယ်။အိန္ဒိယနိုင်ငံမှာဒီရေဒိုစစ်သားစုဆောင်မှုအစီအစဉ်ကိုဆန္ဒပြမှုတွေအခုလိုပိုကျယ်ပြန့်လာပြီးတော့နိုင်ငံအရှေ့ပိုင်းဘီဟားပြည်နယ်မှာဒီနေ့ဆန္ဒပြတဲ့သူတွေဟာပြည်သူ့ဝန်ပစ္စည်းတွေကိုဖျက်ဆီးခဲ့ကြသလိုမိထားဘူရာယုံတဲကရုံးငန်းတွေကိုလည်းဝင်ရောက်ဖျက်ဆီးခဲ့ကြပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီဟာပင်လယ်နက်ကမ်းရိုးတန်းဒေသကမိုက်ကိုလစ်မြို့ကိုဒီနေ့စနေနေ့မှာတွားရောက်ခဲ့ပါတယ်။မိုက်ကိုလစ်မြို့ကိုရုရှားဘက်ကမနေ့တောက်ကြနေ့ကတိုက်ခိုက်ပြီးတဲ့နောက်သမ္မတဇလင်စကီတွားခဲ့တာဖြစ်ပါတယ်။ရုရှားဘက်ကဒီတိုက်ခိုက်မှုအတွင်းမှာ၂ယောက်ထပ်မံတေဆုံးခဲ့တယ်လို့မိုက်ကိုလစ်ဒေသအုပ်ချုပ်ရေးအဖွဲ့ကလည်းပြောပါတယ်။အမေရိကန်မှာကျွန်းစနစ်အဆုံးသတ်တဲ့ဒီအထိမ်းမှတ်ပွဲတွေဆင်းနေနေချိန်မှာတန်တရာဆက်ပွားစရာတွေလည်းရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာကျွန်းစနစ်အဆုံးသတ်ခြုံငင်းသွားတဲ့အထိမ်းမှတ်ဂျွန်တီအထိမ်းမှတ်ပွဲတွေကိုဝါရှင်တန်မြို့တော်အပါအဝင်အမေရိကန်မြို့တွေမှာကျင်းပနေတာဖြစ်ပါတယ်။ COVID-19 ကာယရောဂါရဲ့ Omicron မျိုးကွဲသစ်တွေကအစောဆုံးမျိုးစိတ်ကိုကူးစက်ခံရတဲ့သူတွေဟာကာကွယ်ဆေးနဲ့အားဖြင့်ကာကွယ်ဆေးတွေထိုးထားရဆိုရင်လည်းနောက်ပိုင်းဖြစ်လာတဲ့ Omicron မျိုးစိတ်တွေကိုကူးစက်ခံရနိုင်တယ်လို့လေ့လာတွေ့ရှိမှုအသစ်တစ်ခုကဖော်ပြလိုက်ပါတယ်ခင်ဗျာ။
ဂ ကျွန်တော်ဆက်ရှိရနေ့စနေညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မှာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Tian Wom လို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီ
This program has come to you from the Voice of America, Washington.